Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ22ရက်နေ့အင်ကာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မကတင်ကြီးထိုက်ပါ။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါမလေးရှားလေရင်ဖြက်ကအလောင်းတွေကိုရုရှားလိုလာတဲ့တပုံတွေကယူကရိန်းအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကိုပြန်ပို့ပေးတယ်လို့လေရင်မှတ်တမ်းဆက်တွေကိုလည်းမလေးရှားအစိုးရကပေးလိုက်ပါပြီအစ္စရေးပါလက်စတိုင်းအပြစ်ခတ်ရဲရေးအတွက်ကိုင်ရိုမှာကုလသမဂ္ဂအတွင်းမှုချုပ်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးပါပါဝင်ဆွေးနွေးနေပါတယ်အင်ဒိုနီးရှားရွေးကောက်ပွဲမှာတော့ဂျကာတာမြို့တော်ဝန်ဟောင်းဝီဒိုဒိုကအနိုင်ရသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ကောင်းပါပြီရှင်ဒရင်းနေပြီးမှာတော့လူပေါင်း300လောက်တေဆုံးခဲ့ရတဲ့မလေးရှားလေရင်ပစ်ချခံရမှုကိုလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနိုင်ဖို့အတွက်ရုရှားနိုင်ငံပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုစူးစီးတင်ပြပေးပါမယ်။ဒီနောက်မှာထုတ်လွှင့်ပေးမယ့်မြန်မာဆိုင်ရာသတင်းဆောင်မတွေထဲမှာတော့
ကျွန်တော်တို့မနေ့ပိုင်းကတော့ဒီဒုက္ခလူသက်ဆိုင်တုံးမှုပေါ့နော် AD2000 ဆိုတာဒုက္ခလူသက်ဆိုင်ရင် Now Robert Church ဆိုတဲ့
မြန်မာဆန်ရကုလလူခွင့်ရဲ့ထူးကိုယ်စားလှယ် Miss ရန်ဟီလီရဲ့ကချင်ပြည်နယ်ဒုတိယနေ့ခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်ကုလရုံးရဲ့ပြောခွင့်ရအိုအေဝင်ပြောဆိုသွားတာပါဒီနောက်မှာထုတ်လွှင့်ပေးမယ့်မန္တလေးအဒီကီယုံနောက်ဆက်တွဲအခြေအနေနောက်ကချင်ဒုက္ခသည်စခန်းတစ်ခုမှာမြေပြိုကျတာကြောင့်လူသေဆုံးမှုတွေရှိခဲ့ပြီးနေရာရွှေ့ပြောင်းပြရတဲ့အခြေအနေအရရက်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူအင်္ဂါနေ့ညပိုင်းတရက်လီလိုင်းအစီအစဉ်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငင်းချန်တို့ကကြီးညာပေးကြမှာပါ
လူ300နီးပါးသေဆုံးခဲ့တဲ့ယူကရိန်းမှာပြတ်ကျခဲ့တဲ့မလေးလေရင်ကအလောင်းတွေတည်ဆောင်လာတဲ့ရထားဟာအစိုးရထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကခါကစ်မြို့ကိုရောက်လာပြီးဖြစ်ပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့တူရစ်မြို့ကနေထွက်ခွာလာတဲ့ရထားဟာအင်္ဂါနေ့မှာရောက်လာတာပါ။လေရင်ပြတ်ကျမှုမှာလူသေဆုံးမှုများဆုံးဖြစ်တဲ့နယ်သာလန်နိုင်ငံကိုအလောင်းတွေလွှဲပြောင်းပေးရမှာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကတပုံတွေဟာပြတ်ကျခဲ့တဲ့ဂျက်လင်းရဲ့ပြန်တမ်းမှုအချက်လက်တွေတင်ထားတဲ့မှတ်တမ်းဆက်တွေကိုမလေးရှားလေကြောင်းကျွမ်းကျင်သူကိုလွှဲပြောင်းပေးပြီးနိုင်အတော်ကြမှာတော့အလောင်းတင်ထားတဲ့ရထားတွေရောက်လာခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နဂျစ်ရဇက်နဲ့တယ်လီဖုန်းစကားပြောကြားပြီးတဲ့နောက်မှာဒီဒုံးစနဲ့မြို့မှာမှတ်တမ်းဆက်တွေကိုလွှဲပြောင်းပေးခဲ့တယ်လို့တဘုံခေါင်းဆောင်အလက်ဇန်းဒါဘိုရိုဒန်ကပြောပါတယ်။ဒီဆက်တွေဟာအပြည့်အစုံရှိနေပေမဲ့လည်းအထက်ကအချက်လက်တွေကိုပြန်ပြီးစစ်ဆေးနိုင်လောက်အောင်တော့အခြေအနေကောင်းပါတယ်လို့မလေးရှားဗိုလ်မှူးကြီးမိုဟာမက်ဆက်ခရီကပြောပါတယ်။မလေးရှားခီးတဲ့တင်လေရင်ကိုပြစ်ချခဲ့တဲ့အတွက်ရှုံချကြောင်းတနင်္လာနေ့အစောပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲဆုံးဖြတ်ခဲ့ပြီးရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နေရာမှာလေရင်ပြစ်ချမှုနဲ့ပတ်သက်ပြီးစုံစမ်းခွင့်ပြုဖို့အတွက်တောင်းဆိုခဲ့ပါတယ်
။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဟာအစ္စရေးနဲ့ဟားမတ်စ်တို့အကြားတိုက်ခိုက်နေတာတွေရပ်တန့်ဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေဆက်လုပ်နေပါတယ်။နှစ်ပတ်ကြာနေပြီဖြစ်တဲ့ဒီတိုက်ခိုက်မှုတွေဟာရက်တက်မှုအရေးအယံမရှိဘဲဒီကနေ့မှပဲအစ္စရေးကဂါဇာမှာရှိတဲ့ပစ်မှတ်တွေကိုလေကြောင်းကထပ်ပြီးတိုက်ခိုက်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့ပါတယ်။ဂါဇာဘက်ကလည်းဒုံးကျည်တွေနဲ့ပစ်ခတ်နေဆဲဖြစ်ပါတယ်။ဒီကနေ့အစောပိုင်းမှာဝန်ကြီးကယ်ရီကအီဂျစ်နိုင်ငံသားရဲ့ဝန်ကြီးဆာမတ်ရူကူရီနဲ့မတွေ့ခင်မှာပါလက်စတိုင်းထောက်လှမ်းရေးအကြီးအကဲမာဂျစ်ဖာရာရှ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ဝန်ကြီးကယ်ရီနဲ့အီဂျစ်ဝန်ကြီးရူကူရီတို့နှစ်ဦးစလုံးရဲ့ပြောဆိုချက်အရအပြစ်ခတ်ရစဲရေးကိုတာမကအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါရှေ့တိုးလှုပ်ဆောင်ခြင်းတယ်လို့ပြောပါတယ်။မစ္စတာဘန်ကလည်းနှစ်ဖက်စလုံးကိုအပြစ်ရဖို့နဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်။မစ္စတာဘန်ဟာအစ္စရေးကိုသွားပြီးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံဖို့ရှိတယ်လို့အနောက်ဖက်ကန်ဒေတာကိုသွားပြီးပါလက်စတိုင်းတာဝန်ရှိသူတွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအင်ကာနီကနိုင်ငံခြားသားတွေနေထိုင်ရာဝန်းနားမှာအသေးခံဘုံခွဲသမားတို့ရဲ့ဘုံဖောက်ခွဲမှုကြောင့်အနည်းဆုံးနိုင်ငံခြားလုံခြုံရေးတပ်သား၄ဦးသေဆုံးခဲ့ရပြီး၆ဦးလောက်ဒဏ်ရာရခဲ့ကြပါတယ်။ မူရစီဝါတိုက်ဖြတ်ရေးဌာနနဲ့ကန်ထရိုက်စာချုပ်ချုပ်ဆိုပြီးတာဝန်ထမ်းဆောင်နေတဲ့နိုင်ငံခြားသားတွေရဲ့အိမ်ယာဝင်းတဲ့ကိုဝင်းတဲ့ဝင်းပေါက်နေရနာကိုအသေးခံဘုံခွဲသမားကမော်တော်ဆိုင်ကယ်နဲ့မောင်းနှင်လာပြီးဘုံဖောက်ခွဲခဲ့တာလို့အာဖဂန်ရဲတွေကပြောပါတယ်။အခုတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းတာလီဘန်တွေကကြေညာခဲ့ပါတယ်။ဒါအပြင်နိုင်ငံခြားထောက်လှမ်းရေးအခြေစိုက်စခန်းလို့တာလီဘန်တွေတတ်မှတ်တဲ့ဝင်းမှာအခုတိုက်ခိုက်မှုကနေစစ်သား15ယောက်သေဆုံးပြီးရင်းအများပြားပျက်စီးသွားခဲ့တယ်လို့လည်းကြေညာပါတယ်။တာလီဘန်တွေဟာသူတို့ရဲ့တိုက်ခိုက်မှုတွေအတွက်လူသေးပျောက်တဲ့ဆင်းကိုမကြမကြပိုးပြီးပြလေရှိပါတယ်။တာလီဘန်တွေကို12နှစ်နီးပါးတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်အဖွဲ့ကတော့အခုလိုတာလီဘန်တွေရဲ့ပြောကြားမှုအတွက်တစုံတရာတုံ့ပြန်မပြောသေးပါဘူး။သေဆုံးသွားသူတွေဟာဘယ်နိုင်ငံသားတွေလဲဆိုတာကိုလည်းအခုထိတဲတဲကိုကိုမသိရသေးပါဘူး
။ ACE ညီလာခံကိုဩစတြေးလျနိုင်ငံ Melbourne မြို့မှာဆက်လက်ကျင်းပနေတာ Clinton Foundation တည်ထောင်သူဖြစ်တဲ့ American သမ္မတဟောင်း Bill Clinton တက်ရောက်မိန့်ခွန်းပြောမယ်လို့20ကြိမ်မြောက်ညီလာခံကိုစီစဉ်သူတွေကဒီကနေ့မှကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဟောင်းကလင်တန်ဟာဗုဒ္ဓဘူးနေ့မှာအဖွင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ AIDS တိုက်ဖြတ်ရေးစိန်ခေါ်မှုတွေကိုရိုက်ကူးထားတဲ့ BOA ရဲ့အထူးမှတ်တမ်းရုပ်ရှင်ဖြစ်တဲ့ Living in the Shadow မှောင်ရိပ်ထဲတွင်နေထိုင်ခြင်းဆိုတဲ့ရုပ်ရှင်ကိုပြသခဲ့ပါတယ်။ဒီရုပ်ရှင်ဟာ AIDS ယောဂါကိုကုသဖို့နီးလန်းတွေအစ်စ်မြင့်လာပေမဲ့လည်းဒီယောဂါကိုကုသဖို့ပိတ်ဆို့နေတာကတော့ဒီယောဂါနဲ့တွဲဖက်ပြီးမြင်နေတဲ့မကောင်းတဲ့အမဲဆက်ကြီးဖြစ်ပါတယ်ဆိုတဲ့အကြောင်းကိုပြသထားတာပါ။တောက်ကြနေအထိကျင်းပမဲ့ဒီညီလာခံကိုမြန်မာနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်နေပါတယ်။နိုင်ငံတကာမှာ AIDS ရောဂါပပျောက်အောင်နီးလန်းတွေရှာဖွေနေချိန်မှာမြန်မာနိုင်ငံမှာတော့ဝေဒနာရှင်တွေအတွက်ဆေးဝါးအလုံးလောက်ထောက်ပံ့မပေးနိုင်တဲ့အခြေအနေတွေရှိနေသေးပဲလို့ HIV AIDS ဝေဒနာရှင်တွေအရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်နဲ့ဗင်နီဇွဲလားနှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုအတွက်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။ဒါဟာတရုတ်သမ္မတရှီကျင်ပင်လက်တင်အမေရိကနိုင်ငံတွေကိုတွားရောက်တဲ့တပတ်ကြာခီးစဉ်အတွင်းကြီးမားတဲ့အောင်မြင်မှုတစ်ခုလို့တရုတ်အစိုးရသတင်းတွေမှာဖော်ပြကြပါတယ်။နှစ်နိုင်ငံကြားပြည့်ဝပြီးမဟာဗျူဟာကျတဲ့ဆက်ဆံရေးပေါ်ဆောင်ဖို့အတွက်ကာရာကတ်ကိုရောက်နေတဲ့မစ္စတာရှီနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုတို့သဘောတူညီမှုရခဲ့တယ်လို့တရုတ်အစိုးရရှင်ဝါသတင်းမှာဖော်ပြထားတာပါ။ခေါင်းဆောင်နှစ်ဦးဟာရေနံနဲ့တွင်းထွက်တန်ရန်စားတာဆန်ရသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီထက်မှနှစ်နိုင်ငံပူးတွဲလှုပ်ဆောင်မဲ့ဖွံ့ဖြိုးရေးဆန်ရရန်ပုံငွေဖြစ်တဲ့ဒေါ်လာတန်ပေါင်း4000နဲ့အတူဗင်နီဇွဲလားနိုင်ငံရဲ့ရွှေနဲ့ကြေးနီတန်ရန်စားတာတွေကိုတူးဖော်ဖို့အတွက်ဒေါ်လာ800နီးပါးချထားပေးဖို့လည်းပါဝင်ပါတယ်။တရုတ်သမ္မတရှီရဲ့အခုခင်းစဉ်မှာဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေကိုလည်းတွားရောက်ဖို့တွားရောက်မှာပါ။ဒါအမေရိကန်ပြည်ထောင်စုကပြစ်ပယ်ထားတဲ့တန်ရန်စားတာကျဲဝတဲ့လက်တင်အမေရိကနိုင်ငံတွေမှာဝင်ရောက်ရင်းနှီးမြှုပ်နှံမဲ့တရုတ်အစိုးရရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။မစ္စတာရှီယာခုကျူးဘားနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်ရဲ့ကွန်မြူနစ်မိတ်ဆွေနိုင်ငံတစ်နိုင်ငံနေနဲ့နိုင်ငံရေးစီးပွားရေးဆက်ဆံမှုတွေကိုတိုးချဲ့နိုင်ဖို့ပါမျှော်လင့်ထားတာပါ။တရုတ်ခေါင်းဆောင်ဟာအင်ကာနေမှာကျူးဘားသမ္မတရာအိုကာစထရိုနဲ့တွေ့ဆုံမှုစီစဉ်ထားပြီးအငြင်းစားယူထားတဲ့ကျူးဘားတော်လှန်ရေးခေါင်းဆောင်ဖီဒရယ်ကာစထရိုနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းကြပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲတရားဝင်ရလက်ထုတ်ပြန်ချက်အရဂျာကာတာမြို့တော်ဝန်ဟောင်းဂျိုကိုဝီဒိုဒိုဟာဗိုလ်ချုပ်ကြီးဟောင်းဆူဘီယန်တိုကိုအနိုင်ရရှိခဲ့ပါတယ်။ပရိဘောကပစ္စည်းရောင်းသူတဦးဖြစ်ခဲ့တဲ့ဝီဒိုဒိုအနိုင်ရမယ်လို့မျှော်လင့်ခဲ့ကြတာပါ။ဇူလိုင်လ9ရက်နေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာ53ရာခိုင်နှုန်းနဲ့ဝီတိုတိုကအနိုင်ရခဲ့တာပါဒီကနေ့ရွေးကောက်ပွဲရလဒ်တွေမထုတ်ခင်မှာအရှုံးကိုပြနေတယ်လို့မျှော်လင့်ရတဲ့အင်ဒိုနီးရှားသမ္မတလောင်အောင်ဆူဘီယန်တိုကတော့အမဲရေအတွက်မှုဖြစ်စဉ်ကနေနှုတ်ထွက်သွားပါတယ်ရွေးကောက်ပွဲတွေဟာဒီမိုကရေစီနီးလမ်းမကျပဲပြဿနာတွေပဲဖြစ်တယ်လို့ဗိုလ်ချုပ်ကြီးဟောင်းပါရာဘိုရိုပိုရိုဆူဘီယန်တိုကဒီကနေ့မှာပြောသွားတာပါသူ့ရဲ့ပြိုင်ဘက်ဂျာကာတာမြို့တော်ဝန်ဟောင်းဂျိုကိုဝီဒိုဒိုဟာမဲမတမာမှုတွေနဲ့ပတ်သက်တယ်လို့ဆွဆွဲခဲ့ပါတယ်အဲ့ဒီအတွက်အခြေခံဥပဒေခုံရုံးကိုအယူခံဝင်နိုင်ပါတယ်ဒါပေမဲ့မဲလေးလာသူအများစုကမဲမတမာမှုတွေရှိတယ်ဆိုတာချက်ကားပြီးပြောသွားတာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာလူဦးကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားမှာ နိုင်ငံရေးမကြိမ်မတက်မှုတွေဖြစ်မှာဆိုတဲ့အတွက်ရဲနဲ့စစ်တပ်ထောင်ပေါင်းများစွာကိုဖြန့်ကျက်နေရချထားပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာတစ်နှစ်လောက်နိုင်ငံရေးအရရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအဆုံးသတ်စေမဲ့သဘောတူညီချက်တည်းကိုအစိုးရနဲ့အတိုက်ခံတွေကြားရရှိသွားပြီဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်ဆီတို့အင်ကာနီမှာ9နာရီကြာတွေ့ဆုံခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီမှုရရှိကြောင်းကြေညာလိုက်တာဖြစ်ပါတယ်။အခုလိုသဘောတူခဲ့တာဟာကမ္ဘောဒီးယားနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကြေညာပေးခဲ့တာကြောင့်ဖြစ်ကြောင်းအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကပြောပါတယ်။အခုသဘောတူညီမှုအရကမ္ဘောဒီးယားရွေးကောက်ပွဲကော်မရှင်ကိုပြန်လည်ပြင်ဆင်ရမှာဖြစ်ပါတယ်။ဒါအပြင် CNRP ပါတီဝင်တွေကိုလွှတ်တော်မှာထိတ်တန့်ယာရုတွေမှာအခုတည်းပိုးပြီးခန့်အပ်ပေးရတော့မှာလည်းဖြစ်ပါတယ်။2013ခုနှစ်ဇူလိုင်လရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတီးကြလက်လက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အစိုးရကညှင်းပယ်ခဲ့တဲ့နောက်ပိုင်း CNR ပါတီကလွတ်တော်တက်ရောက်ဖို့အတွက်ညှင်းပယ်ခဲ့တာပါ။ဝန်ကြီးချုပ်ဟွန်ဆန်းရဲ့လက်ရှိကမ္ဘောဒီးယားပြည်သူ့ပါတီရဲ့ရွေးကောက်ပွဲမဲရင်အတွက်ရအတိုက်ခံကိုရှုံးနိုင်ခဲ့ပေမဲ့လွှတ်တော်မှာတော့ CNRP ပါတီတဲ့အမတ်နေရာ73နေရာပိုရပါတယ
်။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလကလူပေါင်း300လောက်တိုက်ဆုံခဲ့ရတဲ့ဂရုတင်မောနင်းမြုပ်မှုနဲ့ဆက်နွယ်နေတဲ့ဝရမ်းပြေးတယောက်ရဲ့အလောင်းကိုရှာတွေ့ခဲ့တယ်လို့တောင်ကိုရီးယားရဲကပြောပါတယ်။ဆိုးဆိုးရွားရွားဆွေးမြေ့နေပြီဖြစ်တဲ့အသက်83နှစ်အရွယ်ယူပြောင်းဟွန်းရဲ့အလောင်းကိုဇွန်လ12ရက်နေ့ကတောင်ပိုင်းစွန်ချွန်းမြို့ကတိတ်ခွကြံတစ်ခုထဲမှာတွေ့ခဲ့တာလို့ရဲတွေကပြောပါတယ်။အလောင်းဟာမှတ်မိနိုင်စရာမရှိလောက်အောင်ပျက်စီးနေပေမဲ့ DNA နဲ့လက်ဗွေစစ်ဆေးချက်တွေအရယူရဲအလောင်းဖြစ်တယ်လို့အတည်ပြုနိုင်ခဲ့တဲ့အကြောင်းစွန်ချွန်းမြို့ရဲ့ရဲချုပ်ဝူဟန်ဟိုကပြောပါတယ်။လူသတ်မှုဒါမှမဟုတ်ကိုတေချောင်းကြံစီမှုလားဆိုတာနဲ့ပတ်သက်လို့ကတော့စုံစမ်းစစ်ဆေးသူတွေကပြောဖို့ညှင်းဆန်ထားပါတယ်။တန်ဘိုးကြီးရှူဖနက်တရံနဲ့အီတလီဂျက်ကတ်တထဲဝစ်ဆင်ထားတဲ့ဘီလီယံနာတထည့်ရဲ့အလောင်းအနီးမှာအရက်ပလင်းခွန်တွေတော်တော်များများတွေ့ခဲ့ရပါတယ်။ယူပြောင်ဟွန်းကပြီးခဲ့တဲ့ဧပြီလကတိတ်မှောက်ခဲ့တဲ့ဆူဝေါ်ဂရုတင်မောကုမ္ပဏီကိုပိုင်ဆိုင်တဲ့ချွန်ဟေချွန်းကုမ္ပဏီရဲ့ပိုင်ရှင်ဖြစ်ပါတယ်။ကုမ္ပဏီရဲ့အဂတိလိုက်စားမှုနဲ့ဘေးကင်းလုံခြုံမှုဆိုင်ရာပေါ့ရော့မှုတွေကြောင့်ဆူဝေါ်ဂရုတင်မောနင်းမြုပ်ခဲ့ရတာလို့အစိုးရရှိနေတွေကတန်တရားရှိနေတာပါ။
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငိမ့်ချန်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုရင်ဆုံးတင်ပြပေးပါတော့မယ်။မကြာခင်မှာတော့ဒီသာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ရဲ့ဒီကနေ့ရုံးထုတ်စစ်ဆေးတဲ့အကြောင်းကိုတင်ပြပေးမယ်ပြင်တခြားထိတ်တန့်ရောက်မြန်မာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးစီမှာတယ်။ယူကရိန်းအရှိတ်ချမ်းမှာပြစ်ချခံခဲ့ရတဲ့မလေးရှားလေယာဉ်ရဲ့အပြက်အစီးပြန့်ကျဲနေတဲ့နေရာတွေကိုအခုချိန်ထိရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားစေဖြစ်တဲ့အတွက်သူတို့ဟာအခုဖြစ်ရမှာတစုံတစ်ခုကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တဲ့ဆိုတဲ့တန်တရားတွေပို့ပြီးတော့ကြီးထွားလာစေပါတယ်။အဲ့ဒီနေရာတွေကိုနိုင်ငံတကာစစ်ဆေးသူတွေလွတ်လွတ်လပ်လပ်ဝင်ရောက်ကြီးရှုခွင့်ပြုဖို့ကူညီပေးရေးရုရှားနိုင်ငံအပေါ်မှာလည်းဖိအားပေးမှုတွေပို့ပြီးတော့ရှိလာနေပါတယ်။ VOA သတင်းတောက်ဇလဆာဟုတ်ရဲ့သတင်းလှော်ကိုဦးတန်းလွင်ထွန်းကတင်ပြပေးပါမယ်ရှင်
။ပြစ်ချခံရတဲ့လေရင်ပေါ်ကတေဆုံးခဲ့သူခီးတဲ့300နီးပါးရဲ့ကျွင်းကြံရုပ်အလောင်းတွေကိုတကြိုနိုင်ရေးအတွက်ပြန်ပို့ပေးပါလို့မိသားစုဝင်တွေနဲ့သက်ဆိုင်ရာအရာရှိတွေကရဲအတော်ကြားပန်ကြားခဲ့ရအပြီးမှာယူကရိန်းခွဲထွက်ရေးသဘုံတွေကသူတို့ရရှိထားတဲ့အေးခံထားတဲ့ရုပ်လောင်းတွေကိုတိုရစ်မြို့ဘူတာယုံကနေတဆင့်တင်းနှလာနေကယထားနဲ့ပို့ဆောင်ပေးခဲ့ပါတယ်။ယထားဘော်ကိုတက်ပြီးစစ်ဆေးခွင့်ရခဲ့တဲ့နယ်သာလန်စုံစမ်းစစ်ဆေးအရာရှိတွေကအလောင်းတွေကိုစနစ်တကျအေးခံထုတ်ပို့ထားတာတွေ့ရပါတယ်လို့ဆိုပါတယ်။ဒါမှမဟုတ်ဒီနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုအခင်းဖြစ်ပေါ်တဲ့နေရာကိုလွတ်လွတ်လပ်လပ်သွားပြီးကြီးရှုဖို့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကခွင့်မပြုသေးပါဘူး။သဘုံတွေဟာတပ်တွေအထောက်အထားတွေကိုဖျက်ဆီးနေပုံရတယ်လို့သမ္မတဘာရက်အိုဘားမားကတင်းနှလာနေကပြောကြားပါတယ်။
Investigators approached the embassy ရေရှိနေတဲ့နေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေလွတ်လွတ်လပ်လပ်မသွားနိုင်အောင်လို့သူတို့အကြင်ကြင်တားဆီးခဲ့ကြပါတယ်။စစ်ဆေးမဲ့သူတွေအနီးအနားကိုရောက်လာတိုင်းတနက်တွေမိုးပေါ်ထောင်ပစ်ဖောက်ခဲ့ကြပါတယ်။သူတို့ကတက်တဲ့အပြည့်အစည်တွေကိုလည်းဖယ်ရှားရွှေ့ပြောင်းနေရမှုဘာတွေများဖုံးကွယ်ဖို့ကြိုးစားနေတာလဲလို့မေးစရာဖြစ်နေပါတယ်
။ယူကရိန်းရှေ့ပိုင်းမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်နေမှုအပေါ်မှာလည်းသမ္မတအိုဘားမားကအပြင်းထန်ဆုံးရှုတ်ချပြောဆိုလိုက်ပြီးရုရှားနိုင်ငံအနေနဲ့ခွဲထွက်ရေးသဘုံအနေနဲ့အဆက်အသွယ်မပြတ်ရင်နိုင်ငံတကာရဲ့အရေးယူမှုတွေကိုပိုပြီးရင်ဆိုင်ရလိမ့်မယ်လို့သမ္မတပူတင်ကိုသတိပေးခဲ့ပါတယ်။ And get serious about trying to resolve hostilities. ဒါပေမဲ့ရုရှားသမ္မတပူတင်ကတော့အခုကြုံတွေ့ရတဲ့ဝန်내စရာဖြစ်ရပ်ကိုနိုင်ငံရေးအရာအသုံးချဖို့မသင့်ဘူးလို့တင်းနှလာနေကတုံ့ပြန်ပါတယ်
အခုဖြစ်ခဲ့တဲ့ဝန်းနေစရာဖြစ်ရက်ကိုဘသူကမှကိုကျိုးနိုင်ငံကြီးအမြတ်ထုတ်ဖို့မလုပ်သင့်ပါဘူးဒီဖြစ်ရက်ကြောင့်လူတွေကွဲပြားမသွားစေပဲညှို့စေဖို့ပဲဖြစ်သင့်ပါတယ်
ရုရှားစစ်တပ်အရာရှိတွေကလည်းယူကရိန်းခွဲထွက်ရေးသဘုံတွေကရုရှားလုံဒုံးကျည်ကိုအသုံးပြုပြီးမလေးရှားလေရင်ကြီးကိုပစ်ချခဲ့တာဆိုတဲ့စစ်ဆွဲချက်တွေကိုတင်းနှင်းလာနေကညင်းပယ်ပါတယ်။ဒီစစ်ဆွဲချက်အတွက်ခိုင်မာတဲ့ဂျိုရုဓာတ်ပုံတပ်တွေမရှိကြောင်းနဲ့ယူကရိန်းအစိုးရဘက်ကကျူးလွန်တာဖြစ်နိုင်ကြောင်းလည်းပြန်လည်စစ်ဆွဲပါတယ
်။ယူကရိန်းစစ်အလီတက်က SU-25 အမျိုးအစားလို့ယူဆတဲ့တိုက်လေယာဉ်တစ်စင်းမလေးရှားလေယာဉ်ဘက်စီကိုဦးတည်ပြီးတော့မောင်းနှင်သွားခဲ့တာကိုရုရှားလေကြောင်းထင်းသေးစနစ်တွေကတွေ့ရှိထားပါတယ်။
တနင်္လာနေ့ညနေပိုင်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှလေရင်ပြတ်ကျခဲ့တဲ့နေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေလွတ်လွတ်လပ်လပ်ဝင်ရောက်ခွင့်ပြုဖို့နဲ့အဲ့ဒီနေရာတွေမှာအပြည့်အခက်ရပ်ဆဲထားဖို့ဩစတြေးလျနိုင်ငံကတင်ပြခဲ့တဲ့အဆိုကိုမဲခွဲအတည်ပြုပေးခဲ့ကြပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့က
စုံစမ်းစစ်ဆေးတဲ့သူတွေကိုကြကြနာနာစစ်ဆေးနိုင်မှုအတွက်အဲ့ဒီနေရာတွေအားလုံးကိုလွတ်လွတ်လပ်လပ်သွားရောက်ခွင့်နဲ့လုံခြုံရေးကိုပါအာမခံပေးဖို့အဆိုပြုချက်မှာတင်ပြထားပါတယ်။အခုထိဒီလိုမျိုးခွင့်ပြုချက်မရသေးတာကစိတ်ပြက်စရာဖြစ်တဲ့အပြင်တေဆုံးသူခီးတဲ့တွေရဲ့မိသားစုဝင်တွေအတွက်စိတ်မကောင်းစရာလည်းဖြစ်ပါတယ်
။ယူကရိန်းခွဲထွက်ရေးသဘုံတွေဟာအင်္ဂါနေ့မနေ့ပိုင်းကတော့မလေးရှားလေယာဉ်ကြီးရဲ့ပြန်တမ်းမှုအချက်အလက်မှတ်တမ်းအတန်ဖန်းဆက်နှစ်ခုကိုမလေးရှားကျွမ်းကျင်သူတွေထံလွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ။
ဥတန်းလွင်ထွန်းရဲ့တင်ပြချက်ပါရှင်ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေဘက်ကိုလှည့်ချရအောင်ပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးခိုးဆဲလဲမစ်ယန်ဟီလီကဒီကနေ့ဗမော်မျိုးကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ပြီးဗမော်အချင်းထောင်မှာအချင်းသားတဦးနဲ့တွေ့ဆုံခဲ့ပါတယ်ဒေသခံတချို့ရဲ့ငြိမ်းချမ်းရေးလိုလားမှုကိုဖော်ထုတ်တဲ့ဆန္ဒပြပွဲနဲ့လည်းတွေ့ဆုံခဲ့ရတယ်လို့သိရပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ကချင်းပြည်နယ်ခီးစဉ်အပြီးမကြသေးခင်ကပြည်ပခါတွေဖြစ်ပွားခဲ့ရာမန္တလေးမြို့ကိုတွားရောက်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ကချင်းပြည်နယ်ကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီနေ့မှာတော့ဗမော်မြို့ကစစ်ပေးရှောင်ဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ပါတယ်။မနေ့ကမြကြီးနားမြို့မှာကချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပြီးတော့ဝိုင်းမော်မြို့ကဒုက္ခသည်စခန်းတွေစီကိုတွားခဲ့ပြီးတဲ့နောက်ဒီနေ့တော့ဗမော်မြို့ကိုဆက်လက်တွားရောက်ခဲ့တဲ့အကြောင်းခီးစင်မှာအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းကပြောပါတယ
်မနေ့ကမိကနာမျိုးရောက်တယ်ရောက်ပြီးတော့မိကနာဟိုရင်းပေါ်ဒီနေဆူရနဲ့တွေ့တယ်ဒီနေဝန်ကြီးချုပ်နဲ့တွေ့တယ်ပြီးတော့ပြီးတော့ပမော်ဆက်လာတယ်နိပမော်ဆက်လာတာမှဝိုင်းမော်ဒုက္ခတဲ့စခန်းအခုအနေဝင်ပြီးတော့ကျွန်တော်တို့ဒီပမော်ရောက်တာပေါ့နော်ပမော်ဒီနေ့ကတော့ကျွန်တော်တို့မနေ့ပိုင်းကတော့ဒီဒုက္ခတွေသခန်း၃ခုပေါ့နော် ABD 2000 ဆိုရုပ်ထားဒုက္ခတွေသခန်းရင်းနောက် Robert Church ဆိုရဲအဒုက္ခတွေသခန်းတစ်ခုရဲ့နောက်တစ်ခါရေရွှေကြီးနားဒုက္ခတွေသခန်းမှာအဲ့၃ညရောက်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့မြို့ရာကျင်းထောင်ကျွန်တော်ရောက်ခဲ့တယ်ကျွန်တော်ရောက်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ဒီဘမော်မြို့နယ်ပေါ့နော်ဘုတ်တူရေဖွဲ့နဲ့တွေ့တယ်တွေ့ပြီးတော့ကျွန်တော်ရဲ့ဒီဘမော်မြို့နယ်ဆိုရင်ပေါ့ညဖတ်တယ်လို့တင်ပြပါရှင်းပြတယ်ဒီဘက်ဒီဘက်ကဘမော်မြို့နယ်မှာရှိတဲ့ဖွဲ့စည်းတွေကိုတွေ့တယ
်လူခွန်ရေးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဘမော်မြို့ခီးစဉ်ထဲဘမော်အချင်းထောင်ကိုပါရောက်ရှိခဲ့ပါတယ်အချင်းသားတူနဲ့လည်းတွေ့ဆုံခဲ့တယ်လို့အချင်းထောင်တာဝန်ကြအရာရှိကအတည်ပြုပြောကြားပါတယ်အချင်းသားမိသူမိဘဖြစ်တယ်ဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုခြင်းမရှိပါဘူးအခုမြန်မာပြည်ခီးစဉ်တခြားမြန်မာပြည်ရဲ့ပကတိအခြေအနေတွေကိုသိရှိအောင်စ조사သွားမယ်လို့မစ်ယန်ဟီလီကပြောဆိုတဲ့အကြောင်းပြန်ကြားရေးအရာရှိဦးအေးဝင်းကပြောပါတယ်ကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံတွေရဲ့တောင်းဆိုဆန္ဒထုတ်ဖော်တာတွေနဲ့လည်းကြုံခဲ့ရတယ်လို့ဆိုပါတယ်ကချင်ဒေသငြိမ်းချမ်းစေရေးအတွက်အဓိကထားရည်ရွယ်တာဖြစ်တယ်လို့ဦးရဲဝင်းကပြောပါတယ
်နောက်မှာတော့ဟိုလေပေါ့ဟိုကျွန်တော်တို့ဟိုရင်ဖြတ်ခနေတော့တွေ့လိုက်တယ်ပေါ့ဒီကြိုင်တော့ဟိုသူတို့ပြည်ကချင်သူဟိုဆက်ပေါ့ဒီဒီရလူတွေပေါ့သူငြိမ်းချမ်းတူစီကြောင်းသူတို့လူလူတင်းတလေးပါအဲ့ဒီလိုလမ်းပြီးဟိုဝဲတစ်ဖက်ပေါ့ငြိမ်းချမ်းတဲ့ဖက်တွေလို့ကနေကူကအမီတို့တွေ့ခဲ့ပါတယ်။ကနေကျွန်တော်တို့ကဖြတ်ဖြတ်တော့ဖြတ်လာဆိုတော့ဒီကြကြီးတို့သူတို့မတွေ့ခဲ့ပါဘူး။ဟိုရင်းအနေနဲ့ပါသူတို့စန္ဒအနေနဲ့ပဲဟိုရင်းပေါ့ဒီဟိုသူတို့ကြည့်ဒီနေ့ညရင်တခုစန္ဒထုတ်ဖို့သဘောပါပဲ။အမအထွေထူးတော့မရှိပါဘူး
။ထာဝရငင်းချမ်းရေးလက်မှတ်ထိုးနိုင်ရန်ကူညီပေးစီလိုကြောင်းတနကိုင်အဖွဲ့များရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ပေးစီလိုကြောင်းစတဲ့စာသားတွေရေးထိုးထားတဲ့စိုင်းပုတ်တွေကိုကန်ဆောင်ပြီးကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ရဲ့ရင်တန်းဖြတ်တန်းသွားစဉ်မှာဒေသခံတွေကတောင်းဆိုခဲ့တာဖြစ်ပါတယ်မစ်ယန်ဟီလီဟာဗမော်မျိုးကနေဒီကနေ့ညနေမှာမြကြီးနားမျိုးကိုခီးဆက်မှာဖြစ်ပြီးတော့မနေ့ပြန်မှာတော့မကြသေးခင်ကပြိပက္ခဖြစ်ပွားခဲ့တာကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မန္တလေးမျိုးကိုတွားရောက်မှာဖြစ်တယ်လို့လည်းသိရပါတယ်ခီးစဉ်အတွင်းနေပြည်တော်ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အပါအဝင်လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဇူလိုင်လ18ရက်နေ့ကစတင်ခဲ့တဲ့မစ်ယန်ဟီလီရဲ့ခီးစဉ်အတွင်းလူခွင့်ရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင် အင်းစင်ထောင်နဲ့ရခိုင်ပြည်နယ်တို့ကိုလည်းတွားရောက်ခဲ့ပါသေးတယ်။ဆက်ရက်တာခီးစဉ်အဆုံးသတ်မဲ့ဇူလိုင်လ26ရက်နေ့မှာတော့ရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံသွားမယ်လို့လည်းသိရပါပါတယ်ခင်ဗျာ
။ကိုစီသူစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ရဲ့အခုထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုကတော့မန္တလေးအတီကယုံနောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးမှာပါ။လူသေးဆုံးတဲ့အထိဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုတွေကြောင့်ညမထွက်ရအမိန်ပုံမှန်144ထုတ်ပြန်ထားရတဲ့မန္တလေးတိုင်းဒေသကြီးတွင်ကမြို့နယ်9မြို့နယ်မှာကန့်သတ်ချိန်ကို2နာရီလျှော့ပေးလိုက်ပါတယ်။အခုလိုအချိန်လျှော့ချပေးလိုက်တဲ့အပေါ်မန္တလေးမြို့ကန်တွေကကြိုးဆိုကြသလိုနေစဉ်လုပ်ငန်းတွေပုံမှန်ပြန်လည်လဲပတ်နိုင်ရေးပုံမှန်144ကိုအပြီးတိုင်ရုပ်သိမ်းပေးဖို့ကိုလည်းလိုလားနေကြတာပါ။အခြေအနေအသေးစိတ်ကိုမတ်စုံမွန်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဇူလိုင်တရက်နေ့နဲ့နှစ်ရက်နေ့ညပိုင်းနေ့မှာမန္တလေးတိုင်းတွင်းကမြို့နယ်တချို့မှာလူစုလူဝေးနဲ့စူပူအကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်ဇူလိုင်လ3ရက်နေ့နဲ့4ရက်နေ့တွေမှာမန္တလေးတိုင်းတွင်း9မြို့နယ်ကိုညမထွက်ရအမိန့်ပုံမှန်144အရေးပေါ်ထုတ်ပြန်ခဲ့တာပါမန္တလေးမြို့တွေမှာလုံခြုံရေးတည်ငြိမ်စာပြုလာပြီးဖြစ်ပေမဲ့လို့ရဲလုံခြုံရေးတွေတင်းကျပ်ထားဆဲဖြစ်ပြီးတော့ပုံမှန်144ည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်အစားည9နာရီကနေမနက်3နာရီအထိဇူလိုင်လ22ရက်နေ့ကနေစလို့ပြင်ဆင်ထုတ်ပြန်ခဲ့ပါတယ်။လုံခြုံရေးစိတ်ချလာရတဲ့အနေအထားမှာအများပြည်သူသွားလာရေးလွယ်ကူအောင်လို့အချိန်2နာရီလျှော့လိုက်တဲ့အကြောင်းမန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကဒုရဲမှုကြီးဦးစော်မင်းဦးက VOA မြန်မာပိုင်းကိုပြောပါရစေ။
မနေ့ကစပြီးတော့ည9နာရီကနေမနက်3နာရီဆိုပြီးတော့မနက်ပိုင်း2နာရီလျှော့လိုက်တော့လုံခြုံရေးကကျွန်တော်တို့စဟိုဖြစ်တဲ့ရတဲ့အရင်တိုင်းမှာပဲခင်ဗျကျွန်တော်တို့လုံခြုံရေးကတော့ကိုယ်လှည့်ကင်းနေပတ်ကင်းနေနဲ့ကျွန်တော်တို့သူလူညုံရေးကိစ္စတွေကတော့လက်ရှိဒီတိုင်းမှာဆက်လက်ဆောင်ရွက်နေပါတယ်။ကျွန်တော်တို့လူညုံရေးကတော့ဒီလိုမှကျွန်တော်တို့တာဝန်ပဲလေ။အဲ့ဒါကြောင့်မလို့လက်ရှိဆက်ပြီးတော့ဒါကတော့လူညုံမှုအပြည့်အဝရရှိအောင်တော့ကျွန်တော်တို့ကတော့အများအားလုပ်သွားအောင်ပါ။
လူနှစ်ဦးတေဆုံးတဲ့အထိဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတော့လူတက်မှုမိရှုဖြက်စီးမှုနာကျင်စေမှုစူပူလှုပ်ဆော်မှုစတဲ့ရဲအုပ်ဥပဒေနဲ့ဖမ်းဆီးထားတဲ့သူတွေရဲ့အခြေအနေနဲ့ပုံမှန်144ညမထွက်ရအမိန့်ချိုးဖောက်သူတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖော်ထုတ်နေတဲ့အနေအထားကိုလည်းဒုရဲမှုကြီးဦးစော်မင်းဦးကအခုလိုပြောပြပါဗျ။ဟော
ကျွန်တော်တို့ဒါရရှိတဲ့မတင်ငါတရားခံရဲ့ထွက်ဆိုချက်နဲ့နောက်ကျွန်တော်တို့စစ်ကြောဖော်ထုတ်ချက်အရတော့ဒီအမှုတွေကိုကျွန်တော်တို့ဒါလိုအပ်တဲ့ရဲလုပ်ငန်းတွေပြည့်ဝဆောင်ရွက်ပြီးရင်တော့ဒါတရားစွဲတင်နိုင်မှုတွေဆောင်ရွက်တော့မှာပါခင်ဗျ။အရေးအတွက်ကတော့ကျွန်တော်တို့အမှုကကျွန်တော်တို့ကအကုန်လုံးဟိုပါဖြစ်တာဟုတ်အားလုံးကျွန်တော်တို့ကအမှုကအားလုံးက15မှုရှိတာဟုတ်15မှုမှာကျွန်တော်တို့ဖွင့်ထားတဲ့ဟာနဲ့ဆိုတော့အားလုံးမတင်ကတရားခံနေရတော့ကျွန်တော်တို့45ယောက်လောက်ရှိတာပေါ့
ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်မြို့တော်မန္တလေးကနေ့စဉ်လုပ်ငန်းတွေထိခိုက်နှောင့်နှေးအခက်အခဲဖြစ်ကြရတဲ့အတွက်ပုံမှန်144ကိုပြန်ပြီးတော့ရုပ်ပေးဖို့မန္တလေးမြို့ခံရဲ့ကိုစားမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကမန္တလေးတိုင်းဝန်ကြီးချုပ်ကိုတင်ပြတောင်းဆိုခဲ့တဲ့အကြောင်းငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကသတင်းပြန်ကြားတာဝန်ခံဦးမင်းထက်ငြိမ်းချမ်းကပြောပါတယ်။
ကျွန်တော်ဝန်ကြီးချုပ်လက်မှုတက်တဲ့ဟာကဒီ19ရက်နေ့ကတင်လိုက်တာလေ။ဒီသူများစုဘာသာရေးစီးပွားရေးကျန်းမာရေးတို့လက်ကူအစီအမေစွာဆောင်ရွက်နိုင်တဲ့ညမထွက်ရမယ့်ဖြစ်နိုင်တယ်မြတ်အမြန်တဖြည်းဖြည်းရှော့ချပေးတော့ပါရင်လေးစားစားတင်ပြမြစ်တရခါမှာဒီဆိုမှကျွန်တော်ဆရာဦးချစ်သူပေါ့လေအဲဒီကော်မတီကိုစားသူ့နာမည်နဲ့တော့လိမ့်မှုပြီးတော့အဲဒီဝန်ကြီးချုပ်လိမ့်မှုတင်တာပေါ့19ရက်နေ့ပေါ့အဲ့တော့အဲ့ဒါဒီအတွက်လည်းအခုတော့ချိန်ရှော့ချတာကောင်းတယ်သို့တော်လည်းအခုကညာပိုင်းချိန်ရှော့တာမဟုတ်သေးဘူးမနေ့ပိုင်းမှရှော့သေးတယ်မနေ့ပိုင်းကို2နာရီလောက်ရှော့လိုက်တယ်ဆိုတော့ဟိုဘာဖြစ်ဖြစ်အရင်နဲ့ဆိုင်တော့အများကြီးကောင်းတော့ပါတယ်တက်နိုင်ရင်တော့အေးချမ်းသွားပြီဆိုတော့ပုံမှန်144ပြန်ရုပ်သိမ်းဖို့လိုရတော့ဗျာ
အခုလက်ရှိမန္တလေးမြို့တွင်မှာညမထွက်ရအမိန့်ပုံမှန်144မရုပ်သိမ်းသေးတဲ့အတွက်လည်းကုန်စည်စည်းစင်းရအချက်အချာမျိုးလည်းဖြစ်တဲ့မန္တလေးမြို့ကဘာသာရေးလုပ်ငန်းတွေကျန်းမာရေးစီးပွားရေးနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတယ်လို့သူကရှင်းပြပါတယ
်ဒါပေမဲ့မြို့ပြဖြစ်တဲ့အားလျော်စားဒီအချိန်နေရနေရောညရောမှာဒီလှုပ်လှုပ်ကန်ရတာခီးသွားရတာတွေသွားလာရတာတွေဝင်ရထွက်ရတယ်ရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်လာခုနကျွန်တော်တို့ဝါရင်း3လောက်ဝင်လာပြီအဲ့တော့လည်းမန္တလေးမြို့ကဒီဘာသာရေးတဲ့ဘက်တွေအများကြီးများတယ်။တခြားမြို့တွေလည်းရှိပါတယ်ဒီလိုပါပဲ။သို့တော့ဒီကပုံများတယ်။ဒါဆိုတော့ဝတ်တဝတ်ကလုတ်ကြရတယ်။ဝတ်တဝတ်ကလုတ်တယ်ဆိုတော့မနေ့၄နေ့လို့ပါတော့အမိထားကြရတာ။တစ်ဖက်ကလည်းဒီဘုဘတရားစစ်လေးကအဲ့ဒီကလာပြီးခဲ့တဲ့ရက်ပိုင်းမှာတကယ်လိုရပါတယ်။သို့တော့လည်းအခုတော့ဖြစ်ကျွန်တော်တို့ကဒါလေးဆိုရင်အေးချမ်းပြီဘာမှလည်းလားလောအပ်တဲ့တင်တဲ့ဟလာဒီတရားခံလို့ယူဆသူတွေလည်းသူတို့ဖမ်းပြီးဖမ်းစီစစ်ကြောနေမြန်ဒါလေးလည်းဖမ်းလက်ဝယ်ရရှိတာဖြစ်တယ်ဆိုရင်တော့ဟလာကျွန်တော်တို့က ဘာဖြစ်ဖြစ်လုံခြုံရေးရစီမံနိုင်ပြီဆိုရင်တော့ရာတွေအပေါ်မှန်တိုင်းပြန်ဖြစ်သွားတဲ့ပြီပေါ့ဗျာဒီလိုပဲယူဆပ
ါပရိပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကထူးခြားဖြစ်စဉ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေသလိုပဲမန္တလေးမြို့မိမြို့ဖတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းအခြေအနေကိုဝိုင်းဝန်းထိန်းသိမ်းမှုစ조사နေကြတဲ့အတွက်အခုခါမှာတော့စူပူအကြမ်းဖက်မှုတွေမရှိတော့ဘဲနဲ့ပြန်လည်တည်ငြိမ်စပြုလာနေပြီလို့မန္တလေးမြို့ခံတွေကပြောပါတယ်
ဒါကတော့မန္တလေးမြို့ပုံမှန်144ထုတ်ပြန်ထားတဲ့မန္တလေးမြို့ရဲ့နောက်ဆက်တွဲအခြေအနေအရရက်ကိုမတ်စုမုံစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုဒီကနေ့ရုံးထုတ်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။တရားစွဲခံထားရတဲ့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုဒီကနေ့မနက်10နာရီလောက်ကနေပြည်တော်ဒက္ခိဏသီရိခရိုင်တရားရုံးမှာ၄ချိန်မြောက်ရုံးထုတ်ဆစ်ဆေးပြီးနောက်ထပ်ပုံမှန်တစ်ခုထပ်တိုးခဲ့ပါတယ်။ကျမ်းမာရေးတိတ်မကောင်းလာတဲ့ဦးစန်းစင်ကိုဒီကနေ့ရုံးထုတ်ချိန်အတွင်းမိသားစုဝင်တွေနဲ့ပထမဆုံးအချိန်တွေ့ဆုံခွင့်ပေးခဲ့ပေမယ့်မီဒီယာသမားတွေတော့သတင်းရယူခွင့်မရခဲ့ပါဘူး။အပြည့်အစုံကိုရန်ကုန်မြို့ကနေကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တာဝန်ပေါ်ရမှုနိုင်ငံတော်သမ္မတမှာကြားတဲ့ထက်ပိုပြီးပေါင်ကျော်လှုပ်ဆောင်မှုအကြမ်းလိုက်စားမှုစားရာတွေနဲ့တရားစွဲဆိုခံထားရတဲ့သာသနာရေးဝန်ကြီးဟောင်းဦးစန်းစစ်ကိုဒီကနေ့ပုံမှန်124ကကြီနိုင်ငံတော်အကြီးညိုပြက်စီမှုဆိုတဲ့ပုံမှန်တစ်ခုထပ်တက်လိုက်တာပါဒက္ခိဏသီရိခရိုင်တရားရုံးမှာဦးစန်းစစ်ကို၄ချိန်မြောက်ရုံးထုတ်ချိန်အတွင်းအဲ့ဒီလိုနောက်ထပ်ပုံမှန်တစ်ခုထပ်တက်လိုက်တာဖြစ်ပါတယ်ပုံမှန်124ထပ်တက်ဖို့တရားလိုဘက်ကဒီလ၈ရက်နေ့ကလေးကဥတောက်လျှောက်ထားခဲ့တာဖြစ်ပြီးဒီကနေ့တရားရုံးကလက်ခံလိုက်ပေမဲ့ဘလို့ဆွဆဲချက်နဲ့ဒီပုံမှန်ထပ်တက်တယ်ဆိုတာအတိအကျမသိရဘူးလို့ဦးစန်းစစ်ရဲ့ရှင်းနေတူဖြစ်သူတရားလွတ်တော်ရှိနေဥတင်ထွန်းကပြောပါတယ်
။မအဲ့မတရားလို့ဘာကြောင့်ဆွဲလဲဆိုတော့သူအမှုပေါ်တယ်ထင်လို့ဆွဲတာပေါ့ကျွန်တော်တို့အဲ့လိုမျိုးပြောလို့မရဘူးကြီး။ဟိုရုံးရှိရောက်တော့ကျွန်တော်တို့နောက်တမှုရှိသေးတယ်နောက်တမှုခေါ်တယ်ပေါ့ဗျာရုံးထုတ်လုံထုံးလုံလေးကနောက်တမှုခေါ်တော့မှအဲ့တော့မှကျွန်တော်တို့ကပါဝါတင်ရတယ်။နော်သိကြပြောမယ်ဆိုရင်၄၉ကအမှုနံပါတ်ကကျွန်တော်တို့ဘယ်လိုပေါ့42024 124ကကြီးကကျွန်တော်42024
အရင်ရုံးချင်းတိုင်းမှာမီဒီယာသမားတွေနဲ့တွေ့ဆုံမေးမြန်းခွင့်ပြုခဲ့ပေမဲ့ဒီကနေ့၄ချိန်မြောက်ရုံးချင်းကိုတော့မီဒီယာသမားတွေကိုအစိုးရကသတင်းယူခွင့်ပိတ်ပင်ခဲ့တယ်လို့ရုံးထုတ်တဲ့စီကိုရိုင်းတွားရောက်ခဲ့တဲ့သတင်းတော်တဦးကပြောပါတယ်
။တရားရုံးတွေကဝင်ခွင့်မပေးဘူး။ပထမပိုင်းကဝင်ခွင့်ပေးမှုနဲ့နောက်ပိုင်းကျတော့လုံးဝဦးစန်းစစ်နဲ့ရောက်လာတော့လုံးဝတကားပိတ်သွားတယ်ကျွန်တော်တို့ခြေရင်းစီကမီဒီယာတွေလုံးဝဝင်ခွင့်မရှိဘူး။မေးခွန်းလည်းမရှိဘူး။အပြင်ကနေပြီးတော့စံတကားကြီးပိတ်ထားပါဗျာ။အပြင်ကနေပြီးတော့ကျွန်တော်တို့ဒီတပ်ဖို့ရိုက်ပါညာအဲ့ဒါတွေလောက်ရတာပေါ့ဗျာ။
တရားရုံးကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့နေပြည်တော်ကသတင်းတော့တူပြောပြခဲ့တာပါ။ရမင်းသိန်းထောင်မှချုံနောင်ခံထားရတဲ့ဦးစန်းစင်ဟာကျမရဲ့အတော်လေးချွတ်တက်နေတယ်လို့သူရှိနေတွေကပြောပါတယ်။ရမင်းသိန်းကထင်တထောင်ဆန့်စင်ယုံကြီးမှာလွန်ခဲ့တဲ့2ရက်လောက်ကစင်လုံးယောဂါနဲ့မျက်စိကုသမှုခံခဲ့ရပါတယ်။ကျမရဲ့အတော်လေးချွတ်တက်နေတဲ့ဦးစန်းစင်ကိုဒီနေ့ပြုတ်လုတဲ့ရုံးချင်းမှာပထမဆုံးအကြိမ်မိသားစုဝင်တွေနဲ့ပေးတွေ့ခဲ့တယ်လို့တရားရုံးကိုရောက်ရှိနေတဲ့အေယာဝတီတိုင်းဒေသကြီးမဲဆန္ဒနယ်မှာလွှတ်တော်ကိုယ်စားလှယ်ဦးခမောင်ဝင်းကပြောပါတယ်။
မြူသီးပါမယ်သူသားပါမယ်သူနမအရင်တယောက်ပါမယ်ဝမ်းမတယောက်ပါမယ
်သာသနာရေးဝန်ကြီးဌာနဘဏ္ဍာငွေတွေကငွေကျပ်300ကိုအလွဲ3စားလုပ်တယ်ဆိုပြီးဇွန်လ19ရက်နေ့မှာအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကတရားလိုလုပ်ပြီးတော့ဦးစန်းစင်ကိုတရားစွဲဆိုထားတာပါဦးစန်းစင်ကတော့ဒါဟာမတရားလုပ်တာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့ကဒုတိယကြိမ်ရုံးချင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်ဦးစန်းစင်နဲ့အတူအဖမ်းခံခဲ့ရတဲ့ကိုရီးယားအရာရှိလှုပ်ဆောင်ခဲ့သူဦးအောင်သူမင်းကိုပြန်လွတ်ပေးခဲ့ပြီးဖြစ်ပြီးတော့အမှုမှာအစိုးရတက်တည်လုံးမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လည်းတရားဝင်အတည်ပြုချက်မရသေးသလိုဒီကနေ့ရုံးချင်းမှာလည်းမတွေ့ခဲ့ရဘူးလို့ကိုရိုင်းတွားရောက်သတင်းယူခဲ့သူသတင်းတောက်ကပြောပါတယ်ဒီလ30ရက်နေ့မှာတော့ဦးစန်းစင်ကိုနေပြည်တော်ဒက္ခိဏသီရိခရိုင်တရားရုံးမှာပဲနောက်တစ်ကြိမ်ရုံးထုတ်မှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုရုံးထုတ်ဆစ်ဆေးခဲ့တဲ့အခြေအနေရရကိုကိုထက်အောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အင်ကာနိညာချံအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူအင်ကာနိညာချံတိုက်ရိုက်လေလံအစီအစဉ်တို့ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ VOA အမေရိကန်အသံရဲ့အင်ကာနိညာပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးလည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်အပေါင်းစေအေးချမ်းသာရှိကြပါစေရှင်တော်ရရှင်တို့ခုနားဆင်နေကြရတဲ့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်မကြခင်မှာတော့အင်္ဂါနေ့ညပိုင်းထက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်ရှင်အခုကတော့အဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးမှာပါဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရက်ဆဲဖို့အစ္စရေးနဲ့ဟားမတ်စ်အဖွဲ့ကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတိုက်တွန်းထားပါတယ်။တစ်ဖက်မှာလည်းဒီလိုပြဿနာတွေပိုဖြစ်နေရတာဟာဟားမတ်စ်အဖွဲ့ကြောင့်ဖြစ်တယ်လို့သူကအပြစ်တင်ပါတယ်။နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာကြာသပတေးနေ့ကယူကရိန်းဝေဟင်မှာမလေးရှားခီးတယ်တင်လေရင်ပစ်ချက်ခံရမှုနဲ့ပတ်သက်လို့လဲရုရှားထောက်ခံအားပေးထားတဲ့ယူကရိန်းခွဲထွက်ရေးသဘုံတွေကိုအတိအကျဆွတ်ဆွဲပြစ်တင်ထားပါတယ်။ VOA သတင်းတောက်မိုက်ကယ်ဘိုးမင်းရဲ့သတင်းလှော်ကိုဦးသန်းလွင်ထွန်းကတင်ပြထားပါတယ်ရှင
်။ဘာသာကမ်းမြောင်ဒေသထဲမှာအစ္စရေးတပ်ဖွဲ့တွေကမြေပြင်ထိုးစစ်ဆင်မှုတွေဆက်လုပ်နေပြီးအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းတနင်္ဂနွေနေ့ကအမေရိကန်အတန်လွင့်ဌာနကြီးတွေမှာဟားမတ်စ်အဖွဲ့ကိုခုလိုပြောကြားခဲ့ပါတယ
်။ဟားမတ်စ်အဖွဲ့အနေနဲ့အစ္စရေးကိုဒုံးကျည်တွေနဲ့ပစ်ခတ်မှုတွေရပ်တန့်ပြီးဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်ဖို့လိုပါတယ်
။အစ္စရေးနဲ့ဟားမတ်စ်အဖွဲ့တို့အပြန်အလှန်လက်ညှိုးထိုးဆွတ်ဆွဲမှုတွေကြားမှာပဲ။အမေရိကန်အနေနဲ့အရှေ့အလယ်ပိုင်းဒေသငြိမ်းချမ်းရေးအတွက်ရေရှည်တန်ဋိဌာန်ချထားပါကြောင်းဂျွန်ကယ်ရီကထပ်လောင်းပြောကြားပါတယ်။ဟားမတ်စ်အဖွဲ့ရဲ့လက်ရှိလုပ်ရက်တွေဟာလက်ခံစရာမရှိဘူးလို့လည်းဆို
တယ်။
မျိုးရည်ကိုဒုံးကျည်ရင်းနဲ့ပြစ်လူတွေကိုဖမ်းဆီးတက်ခတ်မှုတွေလုပ်ဖို့လှန်ကောင်းတွေတူစတာတွေကိုတစ်ဖက်ကလုပ်နေပြီးတစ်ဖက်ကတော့ငင်းချမ်းရေးလိုလားတဲ့ဘာညာဆိုပြီးပြောနေလို့မရဘူးဆိုတာဟားမတ်စ်အဖွဲ့အနေနဲ့နားလည်ဖို့လိုပါတယ်
။ဂါဇာကမ်းမြောင်ဒေသထဲမှာရှိနေတဲ့ကုလသမဂ္ဂအရာရှိရောဘတ်ဒါနာကလည်းသူထွက်တန်ရိုတက်ဖြတ်မှုတွေကိုရပ်တန့်ဖို့တောင်းဆိုပါတ
ယ်။ရပ်ဖက်ပြည်သူတွေထိခိုက်နေနာမှုတွေမရှိစေဖို့အတွက်အပြည်ပြည်ဆိုင်ရာလူသားချင်းစာနာတဲ့ဥပဒေတွေကျင့်ထုံးကျင့်ဝတ်တွေနဲ့လေးစားလိုက်နာမှုတွေကိုအလုံးကပြသကြဖို့တောင်းဆိုပါတယ်။အကြမ်းဖက်မှုတွေရပ်ပြီးဂါဇာကမ်းမြောင်ဒေသအခြေခံပြဿနာတွေကိုရှင်းနိုင်ရေးအဖြေတစ်ခုရှာကြရပါလိမ့်မယ်
။ကမ္ဘာကအယုံဆိုင်နေရတဲ့ပြဿနာတွေထဲမှာဂါဇာကမ်းမြောင်ဒေသတစ်ခုတည်းတင်မှာကပါဘူး။ယူကရိန်းမှာမလေးရှားခီးတဲ့တင်လေရင်ပြစ်ချခံရတဲ့ကိစ္စမှာဘသူလက်ချက်ဖြစ်ကြောင်းအမေရိကန်အစိုးရကသိတယ်လို့လည်းဂျွန်ကယ်ရီကပြောပါတယ်။ခီးတဲ့တင်လေရင်ပြစ်ချခံရမှုမှာမြေပြင်ကနေဝေဟင်ပစ်ဒုံးကျည်ပစ်ခတ်မှုလေရင်ကြီးရေဒါမြင်ကွင်းကနေပျောက်ကွယ်သွားမှုအစအဆုံးကိုလေ့လာခဲ့ပြီးဖြစ်တယ်လို့ပြစ်ခတ်မှုပြီးချင်းယူကရိန်းခွဲထွက်ရေးသဘုံတွေကအင်တာနက်ဆိုရှယ်မီဒီယာတွေမှာသူတို့လုတ်ခဲ့တာလို့ကြွားဝါရေးသားခဲ့တာတွေကိုလည်းသိရှိကြောင်းဂျွန်ကယ်ရီကဆိုပါတယ်။လေရင်ပျက်စီးတွေရှိတဲ့နေရာကိုနိုင်ငံတကာစုံစမ်းရေးအဖွဲ့ဝင်တွေရောက်မလာခင်ယူကရိန်းခွဲထွက်ရေးသဘုံတွေကမှွေနှောက်ဖျက်ဆီးထားခဲ့မှုနဲ့ပတ်သက်လို့လဲဂျွန်ကယ်ရီကရှုံ့ချပါတယ်။ခွဲထွက်ရေးသဘုံတွေကိုအဓိကကြားခံပေးနေတဲ့ရုရှားမှလည်းဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတယ်လို့သူကဆိုပါတယ်
။ခုလိုရမှာရုရှားနိုင်ငံကပါဝင်ပြီးထောက်ပံ့ပေးခဲ့တယ်ဆိုတဲ့တသက်ထောက်ထားတွေအများကြီးရှိပါတယ်။ယူကရိန်းခွဲထွက်ရေးသဘုံခေါင်းဆောင်တချို့ဟာရုရှားလူမျိုးတွေဖြစ်တယ်လို့ရုရှားနိုင်ငံကလည်းသူတို့ကိုထောက်ပံ့ပေးနေတာပါ။ဒီလူတွေကိုရုရှားကလက်နက်ထောက်ပံ့တဲ့အပြင်လေ့ကျင့်သင်တန်းပေးမှုတွေလည်းလုပ်နေပါတယ်
။မလေးရှားလေရင်ကြီးပြစ်ချခံရမှုမဖြစ်ခင်တရက်အလိုကပဲရုရှားနိုင်ငံအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုတွေထပ်ပြီးတိုးမြှင့်ကြောင်းသမ္မတဥပမာကကြေညာခဲ့ပါတယ်။ရုရှားအစိုးရအပေါ်အမေရိကန်အပြင်ဥရောပသမဂ္ဂကလည်းတညီတညွတ်ထဲပိုပြီးတင်းတင်းကြပ်ကြပ်အရေးယူသွားနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားပါတယ်ခင်ဗျာ။
ထွန်ထွန်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာခဏပဲဖြစ်ပါရရှင်ခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့အင်ကာနိညာချန်တရက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူကတော့မဆွမွန်ဖြစ်ပါရရှင်
တော်ရရှင်များခင်ဗျာနိုင်ငံတကာစီးပွားရေးလုပ်ငန်းတွေဝင်လာနေတဲ့မြန်မာနိုင်ငံမှာ အလောက်ကိုင်းခွင်လန်းနေအရင်တက်ပူရလာနေကြပြီလားလုပ်ငန်းဝင်တွေမှာရောရသင့်ရထိုက်တဲ့ခွင့်ရေးတွေရနေကြပြီလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အလို့သမားကြီးလှူရှားကြတဲ့သူတွေဥပဒေရေးကကျွမ်းကျင်သူတွေလည်းပါဝင်ဆွေးနွေးရမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ကတော့ပွင့်လင်းလာကစားမြန်မာပြည်မှာအလောက်ကန်ရနိုင်တဲ့အခြေအနေတွေတိုးတက်မှုရှိမရှိဆိုတာတွေကိုအကြံဉာဏ်သိကြပါတယ်ဒီဆေးရုံလုပ်ရုံတွေလို့ကုန်ထုတ်လုပ်ငန်းမျိုးတွေကုမ္ပဏီတွေအယောင်ဆိုင်တွေလို့လုပ်ငန်းတွေဒီလို white collar blue collar ပေါ့ဒီလိုအလုပ်တွေအရင်နဲ့ဆိုင်ရင်ပုံများလာတာမျိုးဒါမှမဟုတ်လေအလုပ်ရနိုင်တဲ့အလားအလာမျိုးတွေပုံများတွေ့နေရပြီလားအရင်ဆုံးတော့ဒီအလုပ်သမားကြီးလှူရှားနေတဲ့ရှင်းနေလည်းဖြစ်တဲ့ဦးသေးကိုသိကြပါတယ်ဦးသေးဟိုလက်လန်းမီတော့ပြပြဦးသေးလေလိုက်မှမရှိသေးဘူးထင်ပါတယ်အော်အဲ့တော့အရင်ဆုံးကျွန်တော်ဒီမြန်မာနိုင်ငံအလို့သမားအဖွဲ့ချုပ်ကအထွေထွေတွင်းရေးမှုဥမ္မမောင်ရှိနေပါတယ်ဥမ္မမောင်အချမ်းမြင့်ကျွန်တော်တို့ဆွေးနွေးပေးပါလားခင်ဗျာဒီအလောက်ကရရှိနိုင်တဲ့အခွင့်အလမ်းတွေမြန်မာပြည်မှာဘယ်လောက်ထိတွေ့လာရပြီလဲခင်ဗျာ
အရင်ကတည်းကဆိုင်ပေါ့နော်ကျွန်တော်တို့ဒီလူမဝင်ကြီးဌာနကဒီနေ့လူမျိုးပြောတဲ့အတိုင်းဆေးရုံများအားကူလာတယ်လို့ပြောတယ်အဲကျွန်တော်တို့လက်တွေ့မှာတော့အလို့ကြီးတော်တော်များများရကြတယ်ဆိုတော့တွေ့ရတယ်ဒီပြင်ကျွန်တော်ဆင်းရုံလို့ပြောလို့ဒီမှာတော့ပေါ့နော်ကျွန်တော်ဒီနောလို့နေပြီပေါ့ကျွန်တော်ဆင်းတယ်ပေါ့နော်ဆင်းရတယ်ကျွန်တော်ဆောင်းမှုကလာတယ်မလဲလုံးဝနေတယ်ရလာပြီလို့ကျွန်တော်တို့
ဟုတ်ကဲ့အဲ့လိုဒီကောအခွင့်အလမ်းတွေရလာတဲ့ဒီပြိုင်နဲ့အဲထဲမှာဟိုလုပ်ငန်းဝင်အခွင့်အရေးတွေရောတိုးတက်မှုမြင်ရလားကိုမမော်ရေ
ကျွန်တော်တို့လုပ်ငန်းတွေတိုးတက်မှုကတော့ကျွန်တော်ဥပဒေတွေမျိုးပေးထားတယ်ရှင်ကျွန်တော်တို့ဆွေးနွေးကြတာရှိကိုချုံတာလေဒါပေမဲ့ကျွန်တော်တို့အမိလုံငယ်တော့ငါလက်စားလို့ရှိရင်တော့အချိန်ကလုံးမှာကုင္းရပတ်တလို့ကျွန်တော်ဒီလေပြောဆိုဝင်ရောက်ပြီးဆွေးနွေးငင်းနိုင်ခုံးတယ်တော့မတိုင်ယူခံဝင်လေနေထားရှိတယ်ကျွန်တော် compact ပြပါတော့ပြင်ပြီးပြောရင်တွေ့နေကြတော့တိုးတက်တယ်တို့ကျွန်တော်တို့
ဟုတ်ကဲ့ဟိုကျွန်တော်မေးရတာတခြားကြောင့်မဟုတ်ပါဘူးဒီစိတ်ရုံလေးကိုလုံသမားတွေလောက်ခလာစားရဖို့လုပ်ငန်းဝင်အခြေအနေထိုးတက်ဖို့လို့ဆိုတော့ဒီဘက်နှစ်ပိုင်းနေမှာဟိုတောက်လျှောက်ဆိုလို့ဆန္ဒပြပွဲတွေလည်းမကြမကြကျွန်တော်တို့တွေ့နေရတော့ဒါကြောင့်ဟိုလုပ်ငန်းဝင်အခြေအနေတွေကဟိုဘလောက်များထိုးတက်လဲအရင်တိုင်းပဲလားထူးမခြားနာပဲလားသိချင်လို့ပါဘာဖြစ်လို့ဆန္ဒပြပွဲတွေဒီလောက်ထိဖြစ်နေကြရတာလဲအဲဆန္ဒပွဲတ
ွေဘယ်ကိစ္စမီဒီယာမှာတက်ပြင်ကြအဲကျွန်တော်ကြည့်ရတဲ့နေ့ရက်ဆိုရင်ကျွန်တော်အလို့လို့တမအောင်မြစွာညီနိုင်နိုင်တဲ့ဆက်ယုံ14ယူနဲ့ကျွန်တော်တို့စကားပြောပါတယ်အလို့ရှားတဲ့လူမပဲပါပါတယ်ဒီမှာနှစ်ဖက်ဆုံးပြောနေကြောက်ဆုရစပက်ပနီရှင်းတဲ့ဒီကိစ္စရဲ့လူကြီးတို့မှာညီနိုင်တဲ့ကြောက်အခေါင်းဆက်ပြီးတော့စတူတဲ့စတူတဲ့ကိစ္စဒီရုံးပေးရဲ့ကိစ္စတွေမှာညီအပ်ပြီးအောင်မြင်သွားရဲ့ယုံအဲ့ဒီနေ့လည်းဟုတ်ကဲ့ဒီအခါမှာပြန်နေကြတော့ကျွန်တော်တို့ကျေကျွန်တော်ကတင်ပြထားတဲ့ general space ဘောကစွာ issues ဖြစ်ပြီးဆိုရတယ်ကျွန်တော်တို့မြင်တဲ့အမြင်ကတော့ရနေတယ်ဒါကိုကျွန်တော်ကတော့အောင်မြင်စွာသိဆုံးမလို့အဲဆိုအလုပ်ရှင်တွေရှိတယ်ဟာလားကျွန်တော်တို့ဒီအဲ့ဒီအလုပ်ရှင်တော့ကျွန်တော်ဘလို့သိဆုံးလဲပြင်ရဘလို့ရေးရတဲ့ case တော့ choose ရမှာဒီကကျွန်တော်ကိုပြောချင်တာကကျွန်တော်တို့ဒီလို့လို့စီးဌာနကဘူးရှိတာဒီနေ့ကဖွင့်နေတဲ့အရေးယူထားတယ်ကဆိုတော့ဒီလိုအများကြီးရှာပါပြီးတော့ကျွန်တော်ပြန်ပါမ
ယ်။ Okay. Okay.ကိုမမဟိုဆိုတော့ဒီအလောက်ကန်အခွင့်လဲရရှိရေးတော့ဒီဟိုအလုသမားဥပဒေရေးရာကိစ္စနဲ့ပတ်သက်လို့ကြတော့ဒီဟိုအစိုးရဘိုင်းနေမှာပဲလားလွတ်တော်ဘက်ကရောဘယ်လောက်ထိတွန်းအားတွေရှိလဲဟို push လုပ်နေတာတွေများရောရှိလား
လက်တွေ့လုပ်တဲ့နေရာမှာအလုသမားဝန်ကြီးဌာနကပဲအလုပ်ကိုတော့တိုင်းရိုက်လုပ်နေရပါတယ်အထူးသဖြင့်ကျွန်တော်မြို့နယ်အစ်စ်မှာရှိတဲ့အလုပ်ရုံစစ်ဆေးမှုတော့ကျွန်တော်ဒီဖြည့်ရှင်းကိစ္စအလုပ်နေတဲ့ပုံကိုရပဲအဓိကထားပြီးတော့နေ့စဉ်ကိုဖြည့်ရှင်းနေရတဲ့ကိစ္စတွေပဲကျွန်တော်တို့မြင်တော့ဗောနော်ဥပဒေပိုင်းဆိုင်ရာကတော့ကျွန်တော်လွတ်တော်ထဲမှာဆွေးနွေးတာသိမရှိဘူးဆိုသူအာပြင်ဆင်မှုအတွက်ကတော့ကျွန်တော်လူသမားတမက်ကြတဲ့အနေနဲ့ကဒါပဲဥပဒေလူသမားတွေကျွန်တော်ဖွဲ့စည်းဥပဒေဆိုတော့ကောင်းဤဥပဒေဆိုတော့ကောင်းပြင်ဆင်မှုတည်တယ်ဆိုတာတော့ကျွန်တော်တင်ထားတဲ့စာတွေတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဒီမန္တလေးမြို့ကကိုသက်ထွန်းအောင်လည်းရောက်နေပါတယ်ဟိုကိုသက်ထွန်းအောင်ဟာဟိုအစိုးရမှကျွန်တော်တို့ဟိုသူဆွေးနွေးဖို့သူရည်ရွယ်ထားတဲ့အကြောင်းတစ်ခုသူကပြောပြပါတယ်ဒါကတော့ဒီနိုင်ငံတကာလာကြတဲ့ကုမ္ပဏီတွေကသူတို့အကျိုးအမြတ်တွေပဲကြည့်ပြီးတော့ဟိုဝန်ထမ်းတွေအတွက်ကိုဟိုဟိုပေးသင့်ပေးထိုက်တာတွေမရဘူးဆိုပြီးသူကအကြံပေးကျွန်တော်တို့ဆွေးနွေးဖို့သူကပြောထားပါတယ်ကိုသက်ထွန်းအောင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ကဒီမှာတော့ဟိုအချင်းချုပ်ပြောချင်တာပေါ့နော်ဒီနိုင်ငံကကုမ္ပဏီတွေကျွန်တော်တို့နိုင်ငံရောစေပေါ့ဗျာအစိုးရဝင်လာတဲ့အဲတချို့ကဒီလူငယ်အလုပ်သမားတွေတို့က အခွင့်အရေးတွေဖန်တီးပေးတာမျိုးပဲ ਨੇ new force lever ပေါ့ဗျာအဲ့ဒီခုပဲမြန်မာနိုင်ငံမှာဖန်တီးနေသလိုဖြစ်နေတယ်လို့ကျွန်တော်ကတော့အကျဉ်းချုပ်သလောက်ပဲပြောချင်ပါတယ်နောက်မှဆက်ဆွေးနွေးပါ
โอเคနောက်တစ်ခုကကိုသက်ထွန်းအောင်ရေကိုသက်ထွန်းအောင်တို့လန်လန်းမိသလောက်မြန်မာနိုင်ငံမှာဒီနိုင်ငံခြားကုမ္ပဏီတွေလုပ်ငန်းတွေဝင်လာကြတဲ့အအလောက်ကန်ခွင်လန်းနေရောအရင်နဲ့ဆိုင်ပိုပွင့်လာရလို့မြင်လားဘယ်လိုမြင်လဲ
အဲနည်းနည်းတော့တိုးတက်လာပါတယ်ဗျဒါပေမဲ့ဒီအလုပ်သမားတွေရဲ့ဘဝအထူးခြားခြားသိပ်ပြီးတော့ပြောင်းလဲလာတာတော့ကျွန်တော်မတွေ့ရသေးဘူးဗ
ျဟုတ်ကဲ့ဟုတ်โอเคကိုမမောင်ဆက်ဆော့ဒီမှာကိုသူသက်ထွန်းအောင်ဆွေးနွေးသွားသလိုပေါ့လေဟိုဥပဒေပိုင်းမှာတကယ်ပြည့်ရောတိုးတက်မှုတွေမရှိသေးဘူးဆိုတာဒါတွေတိုးတက်အောင်လုပ်ဖို့ဆိုရင်ဘယ်ဘိုင်းနေရာအဓိကတွန်းအားပေးဖို့လိုမလဲကိုမမ။အ
ဲကျွန်တော်တို့အလုပ်ရှင်ကအလုပ်သမားကတော့နောက်တစ်ခါကျွန်တော်တို့ဒီပညာပေးလုပ်ငန်းတွေကတော့အများကြီးလိုပါတယ်။ Know your rights ပေါ့ဗျာကိုယ့်ရဲ့အခွင့်အရေးကိုတည်ဖို့ဆိုတာကအလုပ်သမားတွေကကျွန်တော်တို့အချိန်မရှိတော့စာမဖတ်နိုင်ဘူးလို့ပြောကြနေတယ်။လို့တော့ကိုကတည်ကြည့်ရင်တော့ကိုယ်ကိုယ်တိုင်စူးစမ်းရမယ်ဆိုတဲ့ကိစ္စကိုမှတာဝန်ရှိတယ်မိမိကိစ္စမိမိလိုအပ်မှုကိစ္စဖြစ်တယ်။ဒါကအလုသမားအဒီအဖွဲ့အစည်းကတော့အလုသမားတက်လက်ကဖွဲ့စည်းတဲ့ကိစ္စတွေဖွဲ့ဖို့လိုတယ်ဖွဲ့ပြီးတဲ့နောက်ကျွန်တော်တို့ကလုံရှင်လို့ဒီမှာဆက်ဆံရေးဆိုတော့ကျွန်တော်ကြိုးစားဖို့လိုတယ်နောက်တစ်ခါအလုံရှင်ကလည်းဖွဲ့စည်းပြီးသားဥပဒေနဲ့အညီဖွဲ့ထားတဲ့အဖွဲ့အစည်းတွေကိုအတိအမှတ်ပြုဖို့လိုပါလိမ့်မယ်အတိအမှတ်ပြုပြီးဆွေးနွေးမှသာတယ်ကျွန်တော်တို့ဒီ dialogue partnership ဖြစ်လာမယ် social dialogue ဆိုတာဖြစ်လာမယ်အဲ့ဒီကြမှာသာနေကျွန်တော်တို့ကတည်ငြိမ်တဲ့ဒီလုံငန်းကွင်ချင်းတွေပေါ့ဗျာ steady industrial relations ဆိုတာရှိလာမယ်ပြီးတော့မှသာနေကျွန်တော်တို့ကဒီဟာကိုကျွန်တော်တို့ကစီခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတော့အဲ့ဒါတွေအားလုံးကဖြည်းဖြည်းတော့လုပ်သွားရမယ်ကျွန်တော်တို့အနေနဲ့ကနှစ်နှစ်သားပဲရှိသေးတယ်ဒါကျွန်တော်တို့လုံသမားလုံရှင်ဒီလုံသမားကိုဒီလိုဆက်ဆံနိုင်ဖို့တွေကိုကျွန်တော်ဖွဲ့စည်းဖွဲ့ပေးဖို့ဥပဒေချတာနှစ်နှစ်ပဲရှိသေးတယ်ကျွန်တော်လုံတော့အများကြီးလုံအောင်မယ်ဆိုတော့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့နောက်တစ်ခုကဒီအနေဆုံးလောက်ခလာစာတတ်မှတ်ရေးကိစ္စတို့ဘာလို့ကဟိုဘလို့ခက်ခဲတွေရှိနေလဲဒါတွေတတ်မှတ်ဖို့ကဘလို့စံနေလိုရလဲကိုဘုံမောင်နည်းနည်းဆွေးနွေးပေးပါဦး
ဒါရကျွန်တော်ပြောသူကကျွန်တော်တို့က competitive ပြီးတော့ကြည့်ရမယ်ချက်ချင်းတော့ပြောင်းမှုဆိုတော့မလွယ်ဘူးခင်ဗျအဲ့တော့ကျွန်တော်တို့လည်းကျွန်တော်တို့ကဘောနော်ကျွန်တော်တို့ဖွဲ့ချုပ်အနေနဲ့ကျွန်တော်တို့တင်နာနေလုပ်တယ်ပြီးတော့စူးစမ်းမှုလုပ်တယ်ဆို data စူးစမ်းတယ်အချက်လက်စူးစမ်းတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့လွန်ခဲ့သော3လလောက်ကတွက်ချက်တာ9600တရက်ကို9600ရတင်နေဆိုနေတာမျိုးကျွန်တော်တွက်ထားတာရှိပါတယ်ဒီစပြိုင်နဲ့တခြားအဖွဲ့အစည်းတစ်ခုကနေပြီးအနည်းဆုံးတလကိုတော့9000 10000ရမှာဖြစ်မလို့ပြောထားတာရှိပါတယ်ဒါပေမဲ့ဘလို့ရှင်ဘက်ကလည်းမပေးနိုင်ဘူးလို့ပြောတာမရှိငြင်းနေတယ်အစိုးရဘက်မှလည်းကျွန်တော်တို့အစည်းအဝေးတွေလုပ်နေအဲ့တော့ကျွန်တော်ပြောချင်တာကဘာပဲဖြစ်ဖြစ်ကျွန်တော်ဆွေးနွေးခွင့်ရပြီးတင်ပြခွင့်ရအပြင်ကိုအမျိုးသားရေးအဆင့်ရှိတဲ့အနေနဲ့လောက်ခလာစားဒီတွက်ချက်ရေးကော်မတီတက်မှာအလို့ရှင်ကိုယ်စားလှယ်တွေပါတယ်လို့ဘယ်လိုမှကိုယ်စားလှယ်တွေပါပါတယ်ဒါကောပဲတိုးတက်မှုတစ်ခုလို့ကျွန်တော်ကမြင်နေအဲဒါပေမဲ့တိုးတက်ုံနဲ့မကပင်နဲ့ကျွန်တော်တို့ရန်လဖြစ်ပေါ်ဖို့အတွက်ကတော့အလို့ကတော့ကျွန်တော်လုပ်အောင်မယ်ဒါကြောင့်မို့လို့ကျွန်တော်ကတော့မြင်ချင်တာပေါ့မိပြောချင်တာကပေါ့နော်ဟိုကျွန်တော်တို့ competitive ကြည့်ရမယ်အခက်ခဲကတော့အများတော့အများဟိုရှိပါတယ်ကျွန်တော်ရင်းတော့နှစ်40မရှိခဲ့တဲ့ကိစ္စကိုရှိဖို့ကြိုးစားတဲ့နေရာမှာတော့ကျွန်တော်ဆွေးနွေးရတယ်သူတင်လာပြရတယ်နောက်တစ်ခါအချက်လက်တွေကိုတနိုင်ငံနဲ့မကွာပေါ့နော်ဥမာပေါ့ဗျာအခြေခံလောက်ကလာဆိုနိုင်ငံအဝန်းနဲ့ကျွန်တော်ဆုံးဖြတ်မလားတိုင်းနဲ့ပြည်နယ်လိုက်ဆုံးဖြတ်မလားလုပ်ငန်းလိုက်ဆုံးဖြတ်မလားဆိုတော့ဟာဒီကအားရလို့ကလည်းပေါင်းဝင်ဆွေးနွေးပြတာရှိပါတယ်ဒါကြောင့်မို့ဒါရဲ in process လုပ်ငန်းတွေကတော့ဇက်တိုက်သွားနေရတဲ့အနေအထားမှာရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာလေလိုင်းပေါ်ဦးသေးအခုတော့ဆက်သွယ်လို့ရတာပါကြီး तू ကဒီအလုံသမားကြီးလှူရှာရလူပုံကိုလည်းဖြစ်တယ်နောက်ရှင်းနေတယောက်လည်းဖြစ်တယ်ဆိုတော့ကျွန်တော်အခုဦးသေးဆက်စွာဟိုဆက်သွယ်ရပြတ်သွားလို့ကျွန်တော်အခုဆွနေနေတဲ့အပိုင်းနေမှာဒီအနေဆုံးလောက်ခလာစာတတ်မှတ်ရေးလို့ကိစ္စမျိုးတွေနောက်ပြီးတော့ဒီဟိုအလုံသမားကြီးအခွင့်အရေးကိုကာကွယ်တဲ့ဥပဒေတွေအပိုင်းကိုကျွန်တော်တို့ဟိုဆွနေနေကြတာတွေရှိပါတယ်ဆိုတော့ဦးသေးတို့လလန်းမိသလောက်ဒီအနေဆုံးလောက်ခလာစာတတ်မှတ်ရေးလို့အလုံသမားအခွင့်အရေးကာကွယ်ရေးလို့အပိုင်းနေမှာအားနည်းချက်တွေလိုအပ်ချက်တွေဘာတွေမြင်လဲနောက်ဦးသေးတို့အနေနဲ့ရှေ့ဥပဒေပညာဘာတွေအနေနဲ့ကဘလို့အခွင့်လန်းတွေဘလို့အနေဆုံးအဆင့်ပေါ့လေဘလို့ဟာမျိုးတွေတော့အလုံသမားတွေဘက်ကရတဲ့နယ်လို့မြင်လဲခင်ဗျာ
ဒီအတူမှာနှစ်ပတ်သက်လာလို့ကျေတော့ဒီ2000တည်းကအနည်းဆုံးအခကျွေးဥတွေအဲ့ဒီကတောင်းထားကြတာပေါ့နော်အဲ့တော့40အဲတော့ပို့က49ခုတွေရှိပေမဲ့အဆုံးရမပြေအဲဒုက္ခတိုးတောင်းတဲ့ခန္ဓာဒီလေးကြီးရှိပါတယ်ခုကတော့အခကျွေးဥတွေပြည့်ဖြစ်ပေါ်တယ်ဖြစ်ပေမဲ့ဒီမှာဟို2000မှာတော့မှတ်မယ်ပြန်လုံးနေပါတယ်ဒီမထွက်သေးရဲ့ဒီစိတ်ပိုင်းမှာအဓိကပြဿနာကလောက်ခတဲ့ပြဿနာနဲ့လောက်ခတောင်းတဲ့ပြဿနာဖြစ်နေတာဒီတိုင်းမဖြေရှင်းနိုင်ပါဘူးအတက်ကလည်းအတပါဥပဒေနဲ့ပတ်သက်လို့ကတော့အဓိကကတော့ဒီအဲလူလာရေးတရားခံရတဲ့အဲလောက်ခပေးဥပဒေရှိတဲ့ဒီဘိုင်းဆိုရင်အဲဥပဒေရှိတဲ့ခွဲနဲ့ပေးရဲ့ဥပဒေရှိတဲ့အဲစတဲ့ဥပဒေတွေအများကြီးပါပဲဒါပေမဲ့အလုံးမဖြစ်ဘူးအဓိက ပြတ်ထားတာလွတ်လိုက်ရရှိပြီမယ်မဟုတ်တာကြတာများပါအဲ့ကြတော့ကျွန်တော်တို့ဒါဥရိမလို့သုံးပါတော့နော်အားကြီးလိုက်သားပြများတယ်အခါဥရိအစ်စ်ကကျွန်တော်တို့အစ်စ်အလုကမဖွဲ့စည်းဥရိအလုကမဖွဲ့စည်းဒီဖွဲ့နေပါတယ်အဲကျွန်တော်လည်းတိုင်းမဲ့ဒီမှာကျွင်းချက်တွေရှိတဲ့ကကျတော့ကျွန်တော်တို့မှအပွားတယ်ဒီအလုကမအဲဆိုင်ပြည်အလုကမနဲ့တောင်းပန်မှာအာဒီအဖွဲ့စည်းတွေကျတော့လုံးလုံးတက်တာကြတယ်
ဒီ telephone line ကကျွန်တော်တို့တိတ်ကိုမကောင်းဖြစ်နေတယ်ကျွန်တော်တို့ပြန်ပြီးစူးစမ်းပြီးခေါ်ကြည့်ပါမယ်ဟိုတခုရှိတာတော့ဟိုကျွန်တော်နားလည်တာတော့ပြပလုပ်ငန်းရှင်တွေဝင်လာကြတယ်ဆိုတော့ဘယ်လိုပဲဖြစ်ကုန်းလုပ်ငန်းရှင်တွေကုမ္ပဏီတွေဆိုတော့အကျိုးအမြတ်ကိုသူတို့ကတော့ကြည့်မှာတော့သိကြတယ်ဟိုဒီချိန်ထဲမှာပဲကျွန်တော်မြန်မာနိုင်ငံလည်းဟိုစီးပွားရေးရဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးတော့အစာပြုတ်လုပ်နေတယ်ဆိုတော့ဒီလိုလုပ်ငန်းတွေဝင်လာတာတော့အဆုံးတရာအားပေးကြမှာပဲအဲ့တော့ဒီနေရာမှာဒီအလုပ်သမားတွေဘက်ကလည်းအရင်နဲ့စာလို့ရှိရင်တို့ကလည်းအခွင့်အလမ်းတွေမျှော်ခိုးပြီးအရင်နဲ့တော့ပို့ပြီးရရင်လည်းဆန္ဒရှိကြမှာတော့ဒါအလုပ်သမားတွေဘက်ကကျွန်တော်နားလည်ပေးလို့ရတယ်ဒီနေရာမှာဟိုသဘောပေါက်အောင်မှာတော့ဟိုနိုင်ငံတကာလုပ်ငန်းတွေဆိုတာလည်းဟိုလောကဈေးချိုလို့ဈေးပေါလို့လောကတက်တာမဲ့ထင်ပြီးတို့ကလည်းလာတာကျွန်တော်တို့ဘက်ကလည်းမြန်မာနိုင်ငံသားတွေဘက်ကလည်းပို့ရမလားဆိုတဲ့မျှော်လင့်ချက်တွေရှိကြမှာဆိုဒီအခြေအနေနှစ်ရက်ကိုအစိုးရဘက်ကပဲဖြစ်ဖြစ်အလုပ်သမားတွေဘက်ကပဲဖြစ်ဖြစ်ဒီအလုပ်သမားတွေလှုပ်ရှားတဲ့လူတွေဘက်ကပဲဖြစ်ဖြစ်ဘလောက်ထိအဝဲဖြစ်တာတွေရှိလဲဘလောက်ထိဟိုသဘောပေါက်နားလဲထားရလို့ယူဆရလဲကိုမမောင်အရင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကျွန်တော်ပြောချင်တာပေါ့နော်ဒီခင်ဗျားဦးနာပြောတဲ့ကိစ္စလည်းလူတော်ကလည်းနားလဲကြပါလေဟိုဆိုစီးပွားရေးလုပ်တဲ့လူကတော့အမြတ်ပေါ်ကျင်လို့လုပ်တာပေါ့ဗျာလို့လို့ရတယ်လို့အလို့သမားကလည်းသူလည်းပို့လို့ရှင်တာပေါ့ဒါတော့တကပါလုံးပါပဲဒါပေမဲ့ဒီ international investment ပေါ့ FDI ဆိုတာကိုဝင်လာတဲ့ခါမှာဝင်လာတဲ့ကုမ္ပဏီတွေလိုက်နာမယ် corporate social responsibility ဆိုတာလည်းရှိပါတယ်ဟိုကျွန်တော်တို့နိုင်ငံသားဒီဖြစ်လို့ကျွန်တော်တို့ဒါတွေမသိကြလည်းမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့နိုင်ငံသားတွေသိပါတယ်အဲဒါပေမဲ့ဒီ CSR corporate social responsibility ဆိုတဲ့ကိစ္စကို lip service ပေါ့နော်ပဇက်နဲ့ပြောပြီးတော့လုံနေတာတကယ်ပဲလုံလားမလုံလားဆိုတဲ့ကိစ္စနောက်တစ်ခါကျွန်တော်တို့က UN ကထုတ်ထားတဲ့ Rocky Principle ဆိုရှိပါတယ်။နောက်ကုသသမဂ္ဂကထုတ်ထားတဲ့ကျွန်တော် Rules of Work ဆိုတာရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့ရှားအပြင်းတော့ဖတ်တာပေါ့ဗျာ။အဲ့ဒီကုမ္ပဏီတွေကလည်းသိပါတယ်။ဘာလို့လဲတကယ်ကုမ္ပဏီချင်း Coca-Cola တို့ Pepsi တို့ Gap တို့ဆိုတဲ့ဟာတွေမှာသူတို့မှာ Code of Conduct ဆိုတာရှိပါတယ်။ဒီနိုင်ငံဝင်လာတဲ့အချိန်မှာကျွန်တော်လူမသမဂ္ဂနဲ့ဆွေးနွေးကြပါတယ်။အမနီယာပြောမှာဆိုကျွန်တော် Ericsson company နဲ့သူတို့ဝင်မဝင်ခင်မှာ study သူတို့လေးလာတယ်လေးလက်ချက်ဆိုကျွန်တော်တို့တင်ပြပြီးတော့ဘာတွေများလုပ်ဖို့လိုတယ်ဆိုတော့လေးလာတယ်ရှိပါတယ်ဆိုတော့အဲ့ဒါတွေအားလုံးကတော့ခြေကလို့မှခွင့်ရေးကိုထိန်းချောင်းဖို့ဆိုတဲ့ကိစ္စကကျွန်တော်တို့ဒါ PPS လုံထုံးလုံးနေတဲ့ကျွန်တော်ဒီမှာလုံနေကြပါတယ်ခင်ဗျာရှင်းအောင်ပြောပြတာပါဟု
တ်ကဲ
့နောက်တစ်ခုလောကလာစာလောကလာစာကြတော့ဘလို့ဖြစ်တယ်လဲဆိုတော့ကျွန်တော်တို့နိုင်ငံသားတိုင်းရင်းသားတွေလုပ်တဲ့စက်ရုံတွေမှာလေလာစာတိုးပေးဖို့တောင်းဆိုရမှာအခက်အခဲကပါလို့ဆို contract ကောင်းကောင်းမရတဲ့ကိစ္စပါနော်နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ကိုယာဒီအလိုက်ပဲ contract ပေးပြီးတော့နှစ်လိုက် contract မရရင်အလို့ရှင်ကလာစာတိုးလို့မရပါဘူး။အဲဒါပေမဲ့တကယ်လည်းလာစာအလို့ဒီလို contract ညံ့များရလာပြီဆိုတော့တည်တာနဲ့တကယ်လည်းကျွန်တော်တို့ကတော့ဒီလုံမရှင်ကိုကျွန်တော်တောင်းဆိုတဲ့ကိစ္စဖြစ်တယ်။အခြေခံလားလောက်ခလာစာတိုးလာဖို့ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့အားလုံးဝိုင်းလောက်ရမှာပဲ။ဟဲ့ဒီမှာတစ်ခုရှိတာကကျွန်တော်လာစာပေးတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာအထူးသဖြင့်ပေါ့နော်။လာစာပေးတဲ့နေရာပုံစံမမှန်ပါဘူး။လာစာပေးတဲ့နေရာမှာအခြေခံလာစာကိုနှိမ့်ထားပြီးတော့ OT OT ဆိုတဲ့ကိစ္စကအခြေခံလာစာနဲ့များနေတယ်ဆိုရင်ဒါကတော့ဖြစ်တယ်လို့ဆိုရမယ်ကျွန်တော်ပြန်ဆွေးနွေးတဲ့အချက်တွေရှိပါတယ်။ဒါကြောင့်မလို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမကပါဘူး။ဗမာပြည်ထဲမှာရှိတဲ့ပြည်တွင်းကအလို့ရှင်တွေနဲ့ပတ်သက်လို့ကျွန်တော်လာကိုလောက်ခလာစာတို့ပို့ဆိုအမြဲတမ်းဆွေးနွေးနေတဲ့အချိန်တွေဆက်ကိစ္စကျွန်တော်ပြန်ပြီးတင်ပြချင်ပါတယ်ခင်ဗျာ
။ ဟုတ်ကဲ့ဒါကကျွန်တော်တို့ကဒီအလုပ်သမားတွေဒီအခွင့်အရေးကိစ္စတို့ဒီခေါင်းပုံဖြတ်မခံအောင်ကာကွယ်ပေးဖို့ဆိုတဲ့ဟိုကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးနေတာပါနောက်တစ်ပိုင်းကျွန်တော်ဆွေးနွေးချင်တာကဒီအခွင့်အလမ်းတွေနဲ့အတူပါလာမဲ့ကျွန်တော်တို့စိန်ခေါ်မှုတွေပေါ့နော်အခွင့်အလမ်းတွေပေါ်လာတဲ့အခါမျိုးမှာမြန်မာနိုင်ငံသားတွေနဲ့အမိအရဆုတ်ကန်နိုင်မှုဆိုရင်ရောဘာတွေလုပ်ဖို့လိုမလဲဘာဖြစ်လို့လဲဆိုကျွန်တော်တောထရှင်တယောက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့စာဆောင်ပို့ပြီးဆွေးနွေးထားပါသေးတယ်မတ်တင်ကြီးတစ်ချက်တော့ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ပြည်ရင်းသို့ပြပရင်းနှီးမြှုပ်နှံမှုများဝင်လာနေသည်မှာအမှန်ပင်ဖြစ်ပါသည်ဝင်လာအုံးမြည်လည်းဖြစ်ပါသည်ထို့လို့ရှင်များသည်စံချိန်မှီသောဝန်တန်းကိုသာလိုချင်ပါလိမ့်မည်ပြည်ရင်းမှာကျွန်တော်တို့အားလုံးခက်ဆက်ဆက်ပညာရေးမှဆုံးခန်းတိုင်ခဲ့သောအတံမွေးဝန်ချောင်းဖွဲ့အပါဝင်ဖွဲ့အားလုံးသည်အလို့ရှင်များတောင်းဆိုသောအရေးအချင်းများနှင့်ဖဲသောအခါမှဆံမိသည်မရှိခဲ့ပါပြည်ရင်းကျောင်းသားအားလုံးအလို့တစ်ခုခုရရှိရန်ပြင်ပတင်နန်းအနည်းဆုံးနှစ်ခုခန့်ကိုနီးကိုဟန်ကိုငွေကြီးနဲ့တယောက်ချရပါသည်ရုပ်စွာအစုံမှုလို့ပေါက်နေသောဤပညာတက္ကသိုလ်ဆင်းအင်ဂျင်နီယာလောင်းများအားလုံးဤပါလုပ်ငန်းခွင်မဝင်မီအလုပ်တစ်ခုမရမီအော်တိုကတ်ကဲ့သို့သောတင်ဒန်းမျိုးကိုကိုငွေဖြင့်ကိုတက်ကြရပါသည်အဆိုပါအကြောင်းများမှာအဘဲကြောင့်တောင်တောင်မီပညာရှင်လှုပ်သားလောင်းများမွေးထုတ်နိုင်မှုမရှိသည်ကိုသက်ဆိုင်သူများရောမသက်ဆိုင်သူများပါသိနိုင်ကြပါသည်တိပင်တိကြတော့လဲလက်ပိုက်ကြည့်နေကြသည်ဟုခံစားရပါသည်အချုပ်ဆိုရလျင်အလို့အကန်အခွင့်အလန်းသည်ရှိပါသည်သို့သောအလို့ရှင်များဘက်ကတောင်းဆိုသည့်အချက်များသည့်အလို့အကန်အခွင့်အလန်းနှင့်အတူတွဲပါစေမည်ဖြစ်ပါသည်နောက်ဆုံးတွင်မြန်မာလူအရင်းမြစ်သည်ခန္ဓာကိုယ်တန်ဆွမ်းလျင်လောက်ကန်နိုင်သည့်အခြေခံအလို့သမားအဆင့်ဖြင့်သာခြေနက်နေရပါသည်သို့ဖြစ်၍ပေါ်လာသည့်အလို့အကန်အခွင့်အလန်းကိုရယူနိုင်ရန်ဆိုလျင်ခေတ်ဆက်ဆက်ရေးတောင်းမြစ်ပြက်ခဲ့သောပညာရေးစနစ်ကိုစံချိန်မှီအောင်အရင်ဆုံးပြန်လည်ပြုပြင်ရပါအောင်မည်ဟုဆွေးနွေးလိုပါသည်လို့ရေးထားပါတယ်ရှင်
သူကတော့ဒီကျွန်တော်တို့ဟိုကကိုဦးပါဆိုပြီးကျွန်တော်တို့ email ပို့ထားတာပါဆိုတော့ကိုဦးမမောင်ရေကျွန်တော်တို့ဒီပေါ့လေမြန်မာနိုင်ငံသားတွေဘက်ကရောဒီအလုသမားတွေဘက်ကရောဒီအလုရှင်တွေဘက်ကတောင်းဆိုတာနဲ့ကျွန်တော်တို့ကကဲအောင်ကျွန်တော်တို့ဘက်ကလုတ်ပေးစရာတွေရှိမယ်လို့မြင်လားသူဒီတော်တော်ရှင်ဆွေးနွေးတယ်လို့ပေါ့လေ
အဲသူပေါ့နော်သူကျွန်တော်တို့ကဥမာဂျပန်နိုင်ငံပေါ့ဗျာဒုတိယကမ္ဘာဆက်ပြီးတဲ့အချိန်မှာပြန်ဖြစ်သွားတာပဲဒါမဲ့သူတို့ဒီချိန်မှာကျွန်တော်ဒီ industrial နိုင်ငံပေါ့နော်ကဘာပေါ်မှာအင်တာအင်အားကြီးနေနိုင်ငံဖြစ်ပြန်ဖြစ်လာနေဆိုအားလုံးကအလုပ်လုပ်ဖြစ်ကြတာအားလုံးကိုရီးယား site ထုတ်လို့ဖြစ်ကြတာကျွန်တော်တို့ရောဟိုကျွန်တော် blame လို့ဝင်နေမှာနော်ကျွန်တော်တို့အားလုံးတင်တဲ့လူကရောလေးလာတဲ့လူကရောဖန်တီးတဲ့လူကရောတီထောင်တဲ့လူကရောအရင်းနှီးရှိတာအကုန်လုံးဝိုင်းပြီးတော့လုပ်ကြလို့ကျွန်တော်ဖြစ်လာတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ထင်တယ်အခုဒီမကြည့်ပါပြန်လာလေသူတို့ impact bombing မှာတော့ဘုံကိုခါလိုက်ဦးကျွန်တော်ကော်စော့ဖြစ်လို့ဘုံကိုချက်ဖြစ်တာပဲဒါပေမဲ့အခုအချိန်မှာ ASEAN နဲ့မှာသူ့ကွန်ထရိုးဆောင်ကတက်လာပြီဆိုတော့ကျွန်တော်မြင်တယ်ကျွန်တော်တို့ကဘာဖြစ်လို့လုံးလုံးမရမှလဲလို့ကျွန်တော်ပြန်မေးချင်တယ်မှန်နေကျွန်တော်တို့အားနေခဲ့တာဗျ26ဆက်အားနေခဲ့တာဒါပေမဲ့ကျွန်တော်တို့ကနိုင်ငံနေနဲ့ကျွန်တော်ဒီလိုခွင့်ရေးပေါ်လာတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုလို့ဝင်လာတဲ့အချိန်မှာအေးမင်းတောင်းလာတာကွာငါကလည်းဒါဘာဖြစ်လို့လုံးလုံးမရမှလဲဆိုတော့စိတ်ကိုကျွန်တော်တို့ကကျွန်တော်ဖြစ်နိုင်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျ
โอเคကျွန်တော်တို့ဒီမှာဦးထေးကိုကျွန်တော်တို့တခြားတယ်လီဖုန်းလိုင်းတစ်ခုနဲ့ကျွန်တော်ပြန်ခေါ်တဲ့အတွက်လေးလိုင်းပေါ်ရလာဦးထေးကိုကျွန်တော်တို့ဆက်ဆော့ဆွေးနွေးနေတာဦးထေးကခြေထောက်မှာနည်းနည်းပြတ်သွားလို့ကျွန်တော်တို့ကအခုဆွေးနွေးနေတဲ့အပိုင်းအရတခြားမဟုတ်ပါဘူးအခွင့်အလမ်းတွေဟိုအထိုက်လျောက်ပေါ်လာတဲ့အခါမျိုးမှာရောကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဒီအခွင့်အလမ်းတွေကိုအယမီစုံနိုင်အောင်ကျွန်တော်တို့ဘက်ကဘာတွေလုပ်ဖို့လိုမလဲတောထရှင်တယောက်ကတော့ဆွေးနွေးသွားတာကျွန်တော်တို့ဘက်ကလည်းကြွမ်းကျင်မှုတွေလို့ဟိုရေသွေးပြည့်အောင်တကယ်တမ်းအလုပ်ရှင်တွေဘက်ကတောင်းဆိုမှုတွေအတိုင်းကျွန်တော်ဘက်ကအပြည့်အဝလုပ်ပေးနိုင်အောင်ဘိုးလေလုံမဲလို့မြင်တယ်ဦးထေးကဒီအလုသမားတွေကြားထဲမှာသွာလာနေတယ်ဆိုတော့အလုသမားတွေဘက်မှာကျွန်တော်ဒီလိုမျိုးအားနည်းချက်တွေရှိနေလားဘာတွေဖြစ်ဖို့လိုမလဲဦးထေ
းအဲကျွမ်းကျင်မှုလိုအပ်တာကိုကျွန်တော်အငြင်းမပွားပါဘူးအဲ့ဒါကတော့အလုသမားမှာမဟုတ်တိုင်းပြည်လုံးကလိုအပ်နေတယ်ခင်ဗျာနေပဲအသီးသီးကဘာလို့ကျွန်တော်တို့ကခင်ဗျားမို့တဲ့ဘူကခင်းနောက်ကြနေတဲ့အတိုင်းပြည်ဆိုတော့အရာရာလိုအပ်နေတာပေါ့နော်ဒါမှမဟုတ်ဒီအလုသမားပြဿနာရှုထောင့်အနေပေါ့ဒီဘာရေးဖွံ့ဖြိုးမှုပြဿနာနဲ့ချင်းကပ်ဖြစ်ခြင်းပဲဆိုရင်အလုပ်ရှင်တွေကတာဝန်ယူမှုတာဝန်သိမှုဟိုလိုပါတယ်အလုပ်ကမားတွေဘက်ကအလုပ်ကမားခွင့်ရတွေမရကြတဲ့ခါကျတော့ဟိုကျောင်းတိုင်းပြည်မှာအဲပြဿနာကြီးဖြစ်နေတာပေါ့နော်ဒီလိုကြည့်ပါရင်းနှီးမြှုပ်နှံမှုတွေကိုကျူးလို့ပါတယ်သို့တော့အလုပ်ကမားတွေရဲ့အခွင့်အရေးကိုလေးစားဖို့လိုပါတယ်ဒီစဲဥတွေလေးစားဖို့လိုပါတယ်နှီးစားလို့မာစတာစပေါ့နဲ့ပတ်သက်လို့ပြဿနာဖြစ်တာဆိုရင်အဲ့ဒါဥတွေမလေးစားလို့ဖြစ်တာဖြစ်ပါတယ်ညအလုပ်ကမားတွေခွင့်ရဆုံးရှုံးတာအဲ့လိုပဲဒီအလုပ်ကမားကြီးကညင်းပွားမှုတွေပြဿနာတွေအလုပ်ကမားတွေဘက်ကနီးလားတကျဖြည့်ရှင်းနေပြရတယ်ဒါဆိုတော့အလုပ်ရှင်တွေကဟိုလိုက်နာမှုအဲစောင့်ထိတ်မှုတွေကချွေးနာတွေများတဲ့အတွက်အလုပ်ရှင်တွေဟာဘာဖြစ် ဒီအလုကမားတွေအတွက်အလုဖန်တီးတာကိုကျွန်တော်ကြိုဆိုတယ်တပတ်ကလည်းအလုကမားတွေအလုကမားခွင့်လေးစားဖို့လိုပါတယ်ခင်ဗျာကျွမ်းကျင်မှုကရေးကြီးတယ်လို့ပဲအလုရှင်တွေဘက်ကလည်းအလုကမားတွေခွင့်လေးစားဖို့လိုပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဥထေအဲ့တော့ကျွန်တော်ဟိုကျွန်တော်လည်းစီစဉ်ရမှာကြာခင်မှာဆုံးသက်တော့မှာမလို့အချင်းချင်းမိဆွေးနွေးပြပါတကယ်လို့ဒီလုပ်ငန်းခွင့်အခြေအနေတွေအလုပ်သမားခွင့်ရေးတွေတိုးတက်လာဖို့ဆိုရင်အရေးအကြီးဆုံးအနေနဲ့ဟိုဘာလို့မဖြစ်မနေစပြီးလုပ်ရမယ်ဆိုဘာတွေလုပ်ဖို့လုံးမလဲဦးထေးအမြင်ပြောပ
ါဟုတ်ကဲ့အလုပ်သမားခွင့်ရေးတွေရရှိဖို့ဆိုရင်အလုပ်ရှင်တွေဘက်ကအလုပ်သမားအာဥပဒေတွေလေးစားလို့လိုပါတယ်အလုပ်သမားတွေရဲ့ဟိုအလုပ်သမားတွေကိုကိုယ့်ရဲ့စီးပွားဘက်တွေလို့မြင်ဖို့လိုပါတယ်ကြည်ကျွန်တွေလို့မမြင်ဖို့လိုပါတယ်အဲတစ်ဖက်ကလည်းဒီတရားဥပဒေစိုးမိုးနဲ့အတူအားကြီးလိုက်စားမှုတွေပပျောက်ရေးတွေ့ပါတယ်အလုံးအလုံးမားလေးကိုယ်တိုင်ညှိနှိုင်းဖြည့်ဖြည့်ရင်ကျင်းမှုလက်ခံဖို့ဖြည့်ဖြည့်တွေကလှုပ်ရှင်တွေဘက်ကပြက်ပွက်တာတွေကများပါတယ
်ဒါ
မှမဟုတ်ညှိနှိုင်းဖြည့်ဖြည့်ရင်ကျင်းမှုသုံးဝင်ဆိုင်ဖြည့်ဖြည့်မှုအလုံးရက်တွဲပူပေါင်းမှဆိုရင်ဒါအလုံးပြေးလည်နိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဥမမောင်အမြင်ရောခင်ဗျကျွန်တော်ဒီအစီအစဉ်မပြီးခင်မှာဒီအလုံးသမားအခြေအနေတိုးတက်လာဖို့ဆိုရင်ဟိုဦးစားပေးပြီးပထမဆုံးအနေနဲ့လုပ်ရမယ်ဆိုဘာတွေလုပ်တင်လဲခင်ဗျ
အခုလည်းအခြေအနေတွေတိုးတက်နေပါတယ်ညီနိုင်မှုတွေအများကြီးအောင်မြင်တယ်လို့ကျွန်တော်ပြောချင်တယ်နောက်တစ်ချက်ကတော့ကျွန်တော်ဦးထေးပြောသလိုပါပဲသုံးမင်းဆိုင်ဆွေးနွေးပွဲဖြစ်ဖို့ဆိုတာကတော့ကျွန်တော်တို့ကအလုပ်သမားတွေကြီးပဲစူးစမ်းနေလို့မရပါဘူးတင်နာခေါ်လို့ရှိရင်အလုပ်ရှင်တွေကမလာလာများပါဒါလက်တွေပဲ ILO မေးရင်လည်းရတယ်ဝန်ကြီးဌာနကိုလည်းမေးရင်ဒါကြောင့်မလို့ကျွန်တော်နိုင်ငံမှာဒီ industrial relations ပေါ့နော်ကျွန်တော်ဒီလုပ်ငန်းကွင်နဲ့ပတ်သက်လို့ဆက်ဆိုင်ကောင်းမွန်အောင်အတွက်ကတော့အားလုံးမှာတာဝန်ရှိပါတယ်လုပ်ရှင်တွေကတော့သူတို့နေရာနေပါတင်နာနေလာပြီးတော့ဆွေးနွေးပေးပြီးတော့ကျွန်တော်တို့ကဒီပေါ် recognition ပေါ့နော်ဒီလိုကျွန်တော်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့အလုပ်သမားအဖွဲ့အစည်းတွေကိုစုဝဲမှာထိုင်ပြီးဆွေးနွေးပေးဖို့လိုပါတယ်လို့ကျွန်တော်ကအခုညတောင်းနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုအလုပ်အခုကဥထေရောဥမမောပြောနေတာအလုပ်လုပ်ရှင်တွေဘက်ကတိတ်ပြီးတော့ဟိုပူပေါင်းလူစိတ်ကအားနေနေတယ်ဆိုတော့သူတို့တွေပူပေါင်းလူစိတ်ပို့ပြီးတော့အားကောင်းလာအောင်ဥမာဥပဒေနဲ့ပြဋ္ဌာန်းဖို့လိုလားဘလို့မျိုးတွေလှုပ်ဆောင်ဖို့လိုမလဲ
အဲ့ဒါကတော့ will ပေါ့ဗျာ
ကျွန်တော်တို့က
စိတ်ခံခံကိုခံကြည့်တ
ော့မှာပါပါတယ
်ကျွန်တော်ကပြေကောက်ဝဲဆိုင်တော့ဒီနေ့တင်ကျွန်တော်တို့ပို့ကျွန်တော်တို့တခုပြောလို့မရဘူးဒါကိုဖြစ်ကပြောင်းလာပြီဗျ transition ဖြစ်နေနိုင်ငံရေးအပြင်ပြောင်းလာပြီကျွန်တော်အမျိုးဆုံးပြောင်းလာတဲ့အချိန်မှာစီးပွားရေးတိုးတက်ဖို့ကတော့အားလုံးမှတာဝန်ရှိတယ်ဆိုတာကိုတော့မြင်ဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့မြန်မာနိုင်ငံအလုပ်သမားအဖွဲ့ချုပ်ကထရီတွင်းရေးမှူးဦးမောင်မောင်အလုပ်သမားရေးလှုပ်ရှားတဲ့ရှင်းနေဦးထေးပါဝင်ကျန်တဲ့အီးမေးလ်တွေနဲ့ရောကိုယ်တိုင်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးရောအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအလွေဦးစီစဉ်ပြီးထုတ်လုပ်သူမတ်ဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထားရနေလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOA ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ VOA ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်သေးခင်ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်ရှင်။
လူ300နီးပါးသေဆုံးခဲ့ရတဲ့ယူကရိန်းမှာပြတ်ကျခဲ့တဲ့မလေးရှားလင်းကလောင်းတွေတည်ဆောင်းတဲ့ရထားဟာအစိုးရထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကခါကီယက်မြို့ကိုရောက်လာပြီးဖြစ်ပါတယ်ရုရှားလိုလာတဲ့ခွဲတွေတမားတွေထိန်းချုပ်ထားတဲ့တူရက်စ်ကထွက်လာတဲ့ရထားအင်ကာနေမှာရောက်လာတာပါယူလင်းပြတ်ကျမှုမှာလူသေမှုအများဆုံးဖြစ်တဲ့ Netherlands နိုင်ငံကိုအလောင်းတွေလွှဲပြောင်းပေးမှာဖြစ်ပါတယ်ယူကရိန်းရှေ့ပိုင်းကတပုန်တွေဟာပြတ်ကျတဲ့ဂျက်လင်းရဲ့ပြန်တမ်းမှုဆိုင်ရာချက်လက်တွေတင်ထားတဲ့မှတ်တမ်းဆက်တွေကိုလည်းမလေးရှားလေးချောင်းကျွမ်းကျင်သူတွေကိုလွှဲပြောင်းပေးရခဲ့ပါတယ်။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်မစ္စတာဘန်ကီမွန်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာအစ္စရေးနဲ့ဟမတ်စ်တို့ကြားတိုက်ခိုက်နေတာတွေရပ်ဆိုင်းဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆွေးနွေးနေပါတယ်။နှစ်ပတ်ကြာလာပြီဖြစ်တဲ့ဒီတိုက်ခိုက်မှုတွေရက်တက်မှုအရေးရောမရှိသေးပဲဒီကနေ့မှလည်းအစ္စရေးကဂါဇာမှာရှိတဲ့ပြစ်မှတ်တွေကိုလေကြောင်းကထပ်ပြီးတိုက်ခိုက်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့ရပါတယ်အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲတရားဝင်ရက်လက်ထုတ်ပြန်ချက်အရဂျက်ဒန်မြို့တော်ဝင်ဟောင်းဂျိုကိုဝီဒိုဒိုဟာဗိုလ်ချုပ်ကြီးဟောင်းအဆူဘီယန်တိုကိုအနိုင်ရရှိသွားပါပြီ။ပြည်ဘောကပစ္စည်းရောင်းသူတူဖြစ်တဲ့ဝီဒိုဒိုအနိုင်ရမယ်လို့လည်းအားလုံးကမျှော်လင့်ထားခဲ့ကြတာဖြစ်ပါတယ်။ကမ်ဘောဒီးယားနိုင်ငံမှာတစ်နှစ်လောက်နိုင်ငံရေးအရရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအဆုံးသတ်စင်မဲ့သဘောတူညီချက်တရားကိုအစိုးရနဲ့အတိုက်ခံတွေကြားရရှိသွားပါပြီ။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်ဆေးတို့9နိုင်ကြာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုသဘောတူညီချက်ကြောင်းကြေညာလိုက်တာပါဒီလိုသဘောတူရဟာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကတိပေးခဲ့တာကြောင့်ဖြစ်ကြောင်းပြောပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ကြီးညာအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဘက်စကိုဘောလာရစ်ဖြစ်ပါတယ်။ VOA American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32 39တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.